ပြန်ပြန်နဲ့တကွာစကြဝဠာအနန္တမှာရှိကြတဲ့လူနဲ့ဓမ္မတ ত্ত্ব အားလို့ကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဧပြီလ15ရက်တထုံမြို့နေမင်္ဂရာတောင်ချီမြတ်စိတ်ကြောင့်တည်းအတွင်းရှင်ကျင်းပါလေပင်စမအကျင့်ရောက်တတိပဌံဝိပဿနာတရားစခန်းရဲ့ဓမ္မဒါနတရားအဖြစ်အမတဒါနအမြိုက်နိဗ္ဗာန်အလူဓမ္မတရေမှာအနေဝေးပေမဲ့အဝေးနေမဟုတ်ပါလို့အမည်ပေးထားတဲ့တရားတစ်ခုနဲ့ဓမ္မဒါနတရားအစုပေးခြင်းမှာဖြစ်ပါလေတရားအစုရှင်အနေနဲ့တရားအစုမပေးဘူးရှင်တရားအစုခံပုဂ္ဂိုလ်များအနေနဲ့တရားအစုမခံတဲ့တပည့်ညက်ဆော့ဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်ကိုပွားများခြင်းဖြင့်ရှင်ဥစွာရှိခိုးပူဇော်ကြရအောင်အလုံးလည်းလည်းဥချီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အတိတ်ပဲ၃မျိုး၃မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥ်ရှိဌာနလေးကိုချထားပြီးတော့နှလုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစင်ကပါတဲ့အနေဝေးပေမဲ့အဝေးနေမဟုတ်ပါပထမနေ့တော့ကဝေးလေကောင်းလေမနေ့ကတော့အဝေးမှမနေပါနဲ့ဒီနေ့တော့အနေဝေးပြီမဲ့အဝေးနေမဟုတ်ပါဝေးတွေကတော့နေ့တိုင်းပါတာကြီးပဲနော်မနေ့ကကျတော့လေဝေးဆိုတဲ့စကားလုံးပါတဲ့တရားပဲဟောမှာပါလောကမှာဘာသူမဆိုကိုချစ်ခင်မြတ်လို့တဲ့သူနဲ့ကိုကြည်ညိုလေးစားတဲ့သူနဲ့အနေနီးကျင်ကြတဲ့သူကြီးပါပဲဘာသူမှအနေမဝေးကျင်ကြပါဘူးဒါပေမဲ့ကံတရားစတဲ့အကြောင်းတရားအမျိုးမျိုးကြောင့်ကိုယ်ချင်းချင်းနဲ့လို့တဲ့ကိုကြည်ညိုလေးစားတဲ့သူတွေနဲ့အနေဝေးရတဲ့အဖြစ်မျိုးတွေလည်းကြုံရတတ်ပါလေခိတ္တကနာအနေဝေးတာမျိုးလည်းရှိတယ်အကြာကြီးအနေဝေးတာမျိုးလည်းရှိတယ်တသက်တာလုံးဘရောမှပြန်မဆုံနိုင်တဲ့ဝေးခြင်းမျိုးနဲ့သာဝရအနေဝေးတာမျိုးလည်းရှိပါလေလူချင်းအနေဝေးပြီမဲ့စိတ်ချင်းအနေမဝေးရင်အဝေးနေတယ်လို့မခေါ်နိုင်တော့ဘူးတရားထဲမှာလည်းပြောလို့ပြောထားရှိတာပါပဲလူချင်းဝေးနေပြီမဲ့စိတ်ချင်းနီးနေရင်နီးတာပါပဲလို့မပြောကြဘူးလားအဲ့ဒီစကားကတော့ညာအဖြစ်တယောက်နဲ့တယောက်တန်ရောစင်တွေ့တာပြီးတော့သူချစ်ကိုချင်းနဲ့အပြန်အလှန်ချစ်နေကြတဲ့တွေပြောကြတဲ့စကားပါပဲကိုကသူ့ကိုချစ်တယ်ကိုကသူ့ကိုအမြဲတမ်းသတိရနေတယ်ဆိုရင်သူဘလောက်ပဲဝေးဝေးကိုနဲ့အနေနီးနေတာပဲသူကကိုကိုချစ်တယ်ဆိုရင်လည်းကိုကိုသတိရလိုက်တဲ့အချိန်တိုင်းကိုနဲ့အနေနီးနေတာပဲပေါ့ငယ်ငယ်တုန်းကကြောက်ပြီးတခြင်းစာသားလေးတစ်ခုတောင်ရှိပါတယ်ဗါတဲ့တော့စိတ်ထဲကတန်တလိုက်ယုံလေးနဲ့ဗါတဲ့တော့ပြီးတော့စိတ်ထဲကတန်တလိုက်ယုံလေးနဲ့ကိုယ်ဘဝရဲ့နေရာတိုင်းမှာအတက်ဟုတ်ပါလားကျွန်တော်ပြောဦးစင်းလေဟဲ့လူတွေကကိုရုညဝေးကြလို့တိတ်ပြီးတော့တနာကြတယ်ဆိုလို့ပြောကြတယ်နော်လူတွေကကိုရုညဝေးနေလို့ဆိုတော့လူတွေကတနာနေကြတယ်တကယ်တမ်းကျတော့မဝေးပါဘူးလေစိတ်ထဲကတန်တလိုက်ယုံလေးနဲ့အမြဲတမ်းပဲနီးနေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့တော့အပြန်အလှန်အနေနီးဖို့ဆိုတာကတော့ကိုချစ်သူချစ်အပြန်အလှန်ချစ်မှပဲရမှာပါကိုကတော့ချစ်ပြီးတော့သူကမချစ်ရင်တော့ကိုစိတ်ထဲမှာတရိယာလိုက်တိုင်းသူနဲ့အနေနီးပေမဲ့သူစိတ်ထဲမှာတော့ကိုနဲ့အနေနီးမှမဟုတ်ပါဘူးသူကတော့ကိုကိုချစ်ပြီးတော့ကိုကသူ့ကိုမချစ်ဘူးဆိုရင်လေသူကကိုကိုတရိယာလိုက်တဲ့အချိန်တိုင်း သူ့မှာကိုယ်နဲ့အနေနီးပြီမဲ့ကိုယ်တို့ကတော့သူနဲ့အနေမနီးပါဘူး။အဲ့ဒါသူတရိယာတရိမြာသူ့အနေနီးတာမနီးတာကအရင်မရှိပါဘူး။ကိုယ်ကဖြစ်တယ်ဆိုလို့ရှိရင်နော်ကိုယ်စိတ်ထဲမှာအနေနီးနေပြီတာပဲဟုတ်လား။ကိုယ်ချက်ဖို့အကြည့်ကလားသူချက်ဖို့အကြည့်ကလား။ဖြေလိုက်ဖြေကြအောင်လေးတာလည်းမဖြေဘူးနော်။အဲ့ဒါတရားနဲ့တရားတဏှာယာကကာမလို့ခေါ်တဲ့တန်ယောကာမယာကနန္ဒီယာကဆိုတဲ့အရာထက်ကတော့တန်ယောဇင်းလေသကလုံးခလာနဲ့ပြောတာပေါ့လေအဲ့တရားကိုတရားမခွနဲ့မခေါ်ရဖြစ်ကြတဲ့အချင်းမျိုးအမြဲတမ်းဆုံတွေ့ခြင်းနဲ့အချင်းမျိုးနဲ့ဖြစ်ကြတဲ့အဖြစ်တွေမှာလည်းလူချင်းဘလောက်ဝေဝေစိတ်ချင်းနီးနေမယ်တတိယနေမယ်တန်တနေမယ်မေတ္တာတတ်ပြီးရှောင်းနေမယ်ဆိုရင်အနေဝေးပြီးမယ်အဝေးနေမဟုတ်ဘူးလို့ပြောလို့ရတာပါပဲအဲ့ဒီတန်ယောဇင်းပိုင်းကိုခဏထားပြီးတော့သူတော်ကောင်းနေပေအနေနဲ့ကြည့်မယ်ဆိုရင်ကိုချစ်ခင်မြတ်နိုးတဲ့သူကိုကြည်ညိုလေးစားတဲ့သူနဲ့စိတ်နေစိတ်ထားချင်းတူမယ်ဓာတ်ခံတဘာဝချင်းတူမယ်ဇယိုက်လက္ခဏာချင်းတူမယ်ကျင့်ကြံနေထိုင်ပုံချင်းတူမယ်ဆိုရင်အနေဝေးပြီမယ်အဝေးနေမဟုတ်တော့ပါဘူးဒီနေ့တရားနာပိဿများယောဂီများကိုပြောချင်တာကတော့ဖျားနေအနေဝေးပြီမယ်အဝေးနေမဟုတ်ပါဆိုတာကိုပြောချင်တာပါအပြောင်းပြောမယ်ဆိုရင်တော့ဖျားနေနေတဲ့သူနဲ့ဖျားနေဝေးတဲ့သူပေါ့တရားနာပိဿများကဖျားနေနီးတဲ့လူဖြစ်ချင်တာလားဘုရားနဲ့ဝေးတဲ့လူဖြစ်ချင်တာလားနီးတဲ့လူဖြစ်ချင်ရှေ့တိုးထိုင်ကြဟာလာဒီမှာဒေါလမဦးနေတာဘုရားနဲ့နီးနေတာပေါ့တက်တော်ထင်ရှားမြတ်စွာဘုရားနဲ့ကတော့အာလုံအနေဝေးနေကြတဲ့လူတွေကြီးပါပဲမြတ်စွာဘုရားတက်တော်ထင်ရှားမရှိတော့တဲ့အတွက်မြတ်စွာဘုရားရှိရဲ့ယုံနဲ့ခန္ဓာနဲ့တော့တတဝအာလုံအနေဝေးနေတာပါပဲဘယ်တော့မှမြတ်စွာဘုရားကိုခန္ဓာကိုယ်တိုက်ရိုက်တက်တော်ထင်ရှားနေနဲ့ဖူးတူရမှာမဟုတ်တော့ဘူးမြတ်စွာဘုရားနဲ့အနေဝေးသလားမဝေးဘူးလားဝေးတယ်လူချင်းအနေဝေးနေတယ်ခန္ဓာချင်းအနေဝေးနေတယ်ဒါပေမဲ့လူချင်းအနေဝေးပေမဲ့သဘောဓမ္မသဘောတရားအရာအဝေးနေမဟုတ်အောင်ကြိုးစားရမှာမြတ်စွာဘုရားကငါဘုရားနဲ့အနေဝေးပေမဲ့အဝေးနေမဟုတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားပါလို့တိုက်တွန်းထားပါတယ်ဘလို့ပုဂ္ဂိုလ်မျိုးဟာအနေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဖြစ်သလဲဘလို့ပုဂ္ဂိုလ်မျိုးကတော့အနေနီးပေမဲ့အနီးနေပုဂ္ဂိုလ်မဖြစ်သလဲဆိုတာကဂါထာလေးတစ်ပုဒ်နဲ့ဟောကြားထားပါတယ်ဒူရေတန်တော်ပကာတင်တိဟိမဝန္တောဝပပတောအတန်တိထနတ်တိတန်တိရတ္တိခိတာယထာတရာအထိပယ်ကတော့သူတော်ကောင်းပုဂ္ဂိုလ်ဟာပါဠိတိုင်းပြောမယ်ဆိုရင်တော့တန်တပုဂ္ဂိုလ်ပေါ့တန်တလို့ခေါ်တဲ့သူတော်ကောင်းပုဂ္ဂိုလ်ဟာငါဘုရားရဲ့အဝေးမှနေနေပေမဲ့ဟိမောနာတောင်ကြီးကိုဘယ်နေရာကပဲကြည်ကြည်ကိုယ်အနည်းမှရှိတယ်လို့ထင်ရတယ်လို့ငါဖျားရဲ့ဉာဏ်တော်ထဲမှာထင်နေတဲ့အဲ့ဒီပုဂ္ဂိုလ်ဟာငါဖျားရဲ့အနည်းမှနေနေတဲ့ပုဂ္ဂိုလ်ပါပဲအတန္တပုဂ္ဂိုလ်သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ဆိုရင်တော့ငါဖျားရဲ့ခြေသလုံးပေငါဖျားရဲ့ခြေဘဝဘေးနားမှာကပ်ပြီးတော့ထိုင်နေပြီမဲ့ညမောင်မောင်မှပြစ်လိုက်တဲ့ညားကိုဘလောက်ညစီအားကောင်းတဲ့တွေပဲဖြစ်ဖြစ်မြင်တွေ့လို့မရတယ်လို့ငါဖျားရဲ့စိတ်ထဲငါဖျားရဲ့ဉာဏ်တော်ထဲမှာလုံးဝမပေါ်လာတဲ့အတွက်ငါဖျားနဲ့ဝေးနေတဲ့သူပါပဲတဲ့။တရားနာမိသားများသဘောပေါက်တယ်ပါလား။ပြန်ပြီးတော့ပြောပါမယ်။သူတော်ကောင်းလို့ပြောရတဲ့တန်တာပုဂ္ဂိုလ်လို့ပြောချင်ပါတယ်။ဘာပုဂ္ဂိုလ်တွေလဲ။တန်တာပုဂ္ဂိုလ်ဟာမြတ်စွာဘုရားရှင်နဲ့ဘလောက်ပဲဝေးဝေးဟိမောနာတောင်ကြီးကိုဘယ်နေရာကကြည့်ကြည့်အနီးကပ်မှာရှိနေတယ်လို့ထင်ရတယ်လို့သစ္စာသရှိရဲ့ဉာဏ်တော်ထဲမှာလည်းရှင်နေတဲ့အတွက်အနည်းနည်းပုဂ္ဂိုလ်ပါပဲအတန္တပုဂ္ဂိုလ်ဆိုရင်တော့သစ္စာသရဲ့ခြေတော်ဘိနာကတ်ထိုင်နေပြီမဲ့ညမောင်မောင်မှာညမောင်မောင်သကောင်းရံမှာပြုတ်လိုက်တဲ့ညားကိုဘလောက်မျက်စိအားကောင်းတဲ့သူပဲဖြစ်ဖြစ်မြင်တွေ့လို့မရတယ်လို့သစ္စာသရှိရဲ့စိတ်ထဲဉာဏ်ထဲမှာမြင်တွေ့တော့တဲ့အတွက်သစ္စာဘုရားရဲ့အဝိနည်းပုဂ္ဂိုလ်ပါပဲပြောမယ်ဆိုရင်တော့တန်တာပုဂ္ဂိုလ်ဆိုရင်အနေဝေးပြီမဲ့အဝေးနေမဟုတ်ပါဘူးအတန်တာပုဂ္ဂိုလ်ဆိုရင်တော့အနေနီးပြီမဲ့အနီးနေပုဂ္ဂိုလ်မဟုတ်ပါဘူးဘယ်လိုပုဂ္ဂိုလ်မျိုးကိုတန်တာပုဂ္ဂိုလ်ခေါ်တယ်လဲမြန်မာလူတိုင်းရဲ့ပြန်လဲဆိုတော့သူတော်ကောင်းလို့ပဲပြန်ရမှာပေါ့ပညာရှိသူတော်ကောင်းလို့လည်းပြန်ကြတာပါပဲသူနေရာနဲ့ဒီပေါ်တခြားနေရာဒီမှာပညာရှိနဲ့သူတော်ကောင်းနဲ့ခွဲထားပြီမဲ့ဒီနေရာမှာတော့သူတော်ကောင်းလို့ပြောလိုက်ရင်လုံလောက်ပါတယ်သူတော်ကောင်းတို့ပြောလို့ရှင်လဲပညာရှိကလည်းပါပြီးသားပါသူတော်ကောင်းဆိုတဲ့စကားကသူတော်ရဲ့သူကောင်းရဲ့နှစ်ခုပေါင်းထားတာသူတော်မှကိုကောင်းမယ်ဆိုတာသူတော်ကောင်းမဟုတ်ဘူးသူတော်တော်မှတော့ကိုကောင်းမှသူတော်ကောင်းဆိုတာကလည်းစကားလုံးရဲ့အသွာလာကိုကြည့်ပြီးတော့ပြောလို့ရပါတယ်ဒါထူးမှထူးတရားမှပြောခဲ့ပြီးသားပါသူတော်ရဲ့သူကောင်းရဲ့နှစ်ခုပေါင်းပြီးတော့သူတော်လုံးကိုဖြုတ်ရှစ်တုံးနဲ့မှပဲပေါင်းလိုက်ပြီးတော့သူတော်ကောင်းသူတော်ဆိုတာတော်သူပေါ့သူကောင်းဆိုတာကောင်းသူသူတော်တော်သူဆိုတာကပညာရှိတဲ့ပုဂ္ဂိုလ်ပေါ့ပညာရှိတာပေါ့သူကောင်းကောင်းသူဆိုတာကစိတ်ကောင်းနှလုံးကောင်းရှိတာဓာတ်ခံကောင်းတာအကျဉ်းကောင်းတာ အဲ့ဒါသူတော်ကောင်းဆိုလို့ရှိရင်အတိအလေးမှဉာဏ်ပညာလည်းရှိတယ်။စိတ်နေစီထားလည်းကောင်းတယ်မေတ္တာကရုဏာစေတနာသာတရားတွေလည်းပြည့်စုံတယ်ဆိုတဲ့အဓိပ္ပာယ်ပါပြီးသားပါ။အဲ့ဒီတန်တာပုဂ္ဂိုလ်ကိုသဒ္ဓါသဘောတရားအရာပြောမယ်ဆိုရင်တော့လေညီအီသူလို့လည်းအဓိပ္ပာယ်ရတန်တာဆိုတာဘာလဲလဲညီအီသူညီအီတဲ့လူကိုတန်တာလို့ခေါ်တာပဲ။ကိုမူရလည်းညီအီတဲ့နှုတ်မူရလည်းညီအီတဲ့စိတ်မူရလည်းညီအီတဲ့ကိုမူရမှလည်းကိလေသာအဝိတ္တတရားကိုတို့အရေးရောင်နေမရှိညီအီနေတယ်နှုတ်အမှုရာမလဲကိရိတာအမှုအတ္တတေအကုသိုလ်အရေးရောင်နေမရှိရင်းအေးနေတယ်။စိတ်အမှုရာမလဲကိရိတာအဝိတ္တတေမရှိအကုသိုလ်အရေးရောင်နေမရှိငြင်းအေးနေတယ်။ကိုယ်နှုတ်စိတ်မှာကိရိတာအဝိတ္တတေအကုသိုလ်အရေးရောင်နေလုံးဝမရှိဘဲနဲ့ငြင်းပက်နေတဲ့ပုဂ္ဂိုလ်ငြင်းအေးနေတဲ့ပုဂ္ဂိုလ်ကိုတန်တာပုဂ္ဂိုလ်လို့ခေါ်ပါတယ်။အရှင်းအမြင်ဆုံးတန်တာပုဂ္ဂိုလ်ဆိုတာကတော့ဘုရားယဟန္တာပုဂ္ဂိုလ်ဒီပေါ့ယဟန္တာရှင်နဲ့တွေပေါ့ကိရိတာတွေကိုအမြင့်ပြတ်ပယ်တတ်ပြီးမှပဲကိုယ်နှုတ်စိတ်ကငြင်းအေးတာပါညီရည်လိုလိုလေးရတယ်ညီတက်တယ်လိုလိုလေးရတာတန်တဆိုတဲ့သကလုံးကညီနေလိုလေးအသေးသေးထွက်တယ်ညီနေလိုလေးအသေးသေးထွက်တယ်ကိလေသာရှိနေတယ်မငြိမ်ပါဘူးမငြိမ်ပါဘူးကိလေသာကင်းနေမှငြိမ်ပါတယ်ငြိမ်ပါတယ်ဒါကတော့အထွတ်ထိပ်နေနဲ့ပြောလိုက်တာပါပဲသူရဲ့တရားနဲ့အသေးသေးတိုင်းကြည့်မယ်ဆိုလို့ရှိရင်ကိုယ်နှုတ်စိတ်မှာကိလေသာငွေတက်တယ်မရှိအကုသိုလ်အရေးရောက်နေမရှိဘဲနဲ့ညီတက်အိချမ်းနေတဲ့ပုဂ္ဂိုလ်ညီအေးနေတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ကိုလည်းအနေဝေးပြီမဲ့အဝေးနေမဟုတ်တဲ့ပုဂ္ဂိုလ်လို့ပြောနိုင်တာပါပဲ။ဒီကနေ့လေးကိုဖွင့်ပြတဲ့အထာခရမှာတော့တန်တာပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတာအင်္ဂါ၃ချက်ပြထားပါတယ်။ခေါင်းစဉ်သဘောလောက်လောက်ပြထားတာပါ။ပုဗ္ဗဗုဒ္ဓပုဗ္ဗဗုဒ္ဓတုကတာတိကာရပုဂ္ဂိုလ်ဥဒ္ဒနာကုသလမူလပုဂ္ဂိုလ်ဘာဝိပြဘာဝနာပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်၃မျိုး။အဲ့လောက်ပဲပြထားတယ်ဘာရင်ရဲ့ချက်ပြီးတော့မရှင်းတော့ဘူးပေါ့။နည်းနည်းလေးအာယုတွေ့ကြရမယ်။ပုဗ္ဗဗုဒ္ဓေတုကတာတိကာရပုဂ္ဂိုလ်ဆိုတာပုဗ္ဗဗုဒ္ဓေတုရှင်ဖြားရှင်ရဲ့လက်ထက်မှာကတာတိကာရအဓိကာရကုသိုလ်ကောင်းမှုတွေပြုခဲ့တဲ့ပုဂ္ဂိုလ်ရှင်ဖြားရှင်ရဲ့လက်ထက်မှာအဓိကာရကုသိုလ်ကောင်းမှုတွေပြုခဲ့တဲ့ပုဂ္ဂိုလ်တဲ့ကုသိုလ်ကောင်းမှုကဘာကုသိုလ်ကောင်းမှုလဲတော့အဓိကာရပြန်ပြောကြည့်ပါဦးအဓိကာရကတာတိကာရကတာတိကာရဆိုတဲ့စလုံးကပါဠိနဲ့ရင်းနှီးတဲ့ပုဂ္ဂိုလ်ဗာဒိသပိနဲ့ဆက်ဆက်ရင်းနှီးတဲ့ပုဂ္ဂိုလ်ဆိုတော့သိပါတယ်ကတ္တရဲ့အဓိကာရရဲ့အဓိကာရကုသိုလ်ဆိုတာအဓိကာရဆိုတဲ့သကလုံးလေးကနေတစ်ဖြည်းဖြည်းချင်းပြောလာတော့အဓိကယကုသိုလ်အဓိကာရကနေအဓိကယဆက်သွားတာအဓိကယဆက်တော့ဘောပေါက်ပါမလားအဓိကာရဆိုတော့ကိုယ်နဲ့ဝင်းနေတယ်လို့ပဲအဓိကယကမှနားမလဲဘူးဆိုတော့ထပ်ပြီးတော့သကလုံးဆင်းပြောင်းလာတာကအထင်ကရအထင်ကရကုသိုလ်ကောင်းမှုတွေပြုခဲ့ပြုတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါရှင်းချင်းရှင်းလင်းလက်ထက်မှာအထင်ကရကုသိုလ်ကောင်းမှုတွေပြုခဲ့ပြုတဲ့ပုဂ္ဂိုလ်ဆိုတာသိင်းသိမ်းမောင်းများစွာအကုန်ကြခံပြီးတော့အကြီးအကျယ်ပြုခဲ့တန်းခဲ့ဖို့လေကုသိုလ်ကိုပြောတာမဟုတ်ဘူးအဓိကာရကုသိုလ်ကာရဆိုတာပြုတာပါပဲအကြီးဆိုတာလုံလုံကဲကဲအဲ့လိုတရားတော်လေးနားလဲတော့ပူကောင်းတယ်လုံလုံကဲကဲပြုခဲ့တဲ့ကုသိုလ်ဘလို့လုံလုံကဲကဲပြုရလဲဆိုတော့တာမန်ကုသိုလ်ထက်လွန်ကဲတဲ့ကုသိုလ်တတဝါများတာမန်ပြုရတဲ့ကုသိုလ်ကတော့ပိဿုမမကြီးဝါချမ်းသာဖို့ပိဿုမလုံလုံကိစ္စတွေအဆင်ပြေဖို့ဓမ္မမဟုတ်လေနံဘွားဒီမှာချမ်းသာဖို့နံဘွားဒီမှာပြည့်စုံဖို့နံဘွားဒီမှာမတောင့်မတမကြောက်မကြမ်းနဲ့နေနိုင်ဖို့တန်မြတ်ဘဝကြီးမှာအထက်တန်းကြကြညနေပိုင်းကလာနေနိုင်ဖို့ဆိုတဲ့အဲ့ဒီလိုပစ္စုပန်လောကီကောင်းကျိုးတန်မြတ်လောကီကောင်းကျိုးအတွက်ပဲရည်ရွယ်ပြီးတော့ကုသိုလ်ကောင်းကောင်းပြုကြတယ်အဲ့ဒီလိုပစ္စုပန်ကြီးဝါရင်တန်မြတ်ချမ်းသာရည်အတွက်ဥတည်ပြီးတော့ပြုတဲ့ကုသိုလ်ဟာတာမန်ကုသိုလ်ပါအထူးကရကုသိုလ်မဟုတ်ပါဘူးအထင်ကရကုသိုလ်မဟုတ်ပါဘူးတဏိပြမယ်ဆိုတော့ပါရမီကုသိုလ်မဟုတ်ပါဘူး။တဏှာဝိသေယကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုတဲ့ကုသိုလ်၊နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုတဲ့ကုသိုလ်မျိုးကမှအဓိကရာကုသိုလ်၊အထင်ကရာကုသိုလ်၊ပါရမီကုသိုလ်လို့ခေါ်ပါတယ်။ဘာလို့လဲလို့နိဗ္ဗာန်ကိုဥတည်ပြီးလှုပ်လို့ရှိရင်ဘာလို့ဆိုမှဒီမှာကုသိုလ်လို့အပြည့်ကျင်းတဲ့လူကိုဆိုလိုပါတယ်။ဘုရားတရားတန်ခါရဟန္တာနဲ့ပတ်သက်တဲ့ကုသိုလ်အလုပ်ကိုလုံးဝပါရမီမဟုတ်ဘူး။အနာဝိဇ္ဇဓမ္မအနာဝိဇ္ဇကမ္မအပြစ်မရှိတဲ့အလုပ်မိမိတို့လည်းအပြစ်မရှိလောကဒုစရီတို့လည်းမိမိတောင်းဝန်းခြင်းတို့လည်းအပြစ်မရှိတဲ့အလုပ်မျိုးကိုစိတ်ကောင်းနှလုံးကောင်းနဲ့လုပ်လို့ရှိရင်အဲ့ဒီအလုပ်ဟာပါရမီအလုပ်ပါပဲမနေ့ကကိုယ်လေးတစ်ပါးဆက်တာကတော့ချွေးထွက်အောင်ကြိုးစားခြင်းကိုပါရမီလို့ပြောတာပေါ့ဒါလည်းချွေးထွက်အောင်ဆိုတာကတကယ်ဟုတ်တကယ်ချွေးထွက်တာကိုဆိုလိုတာတော့မဟုတ်ပါဘူးကိုယ်ပင်မဲ့စိတ်ပင်မဲ့ခံပြီးတော့ကြိုးစားအားထုတ်တာကိုပါရမီလို့သူကယူဆတာတရားထုတဲ့ခါမှလည်းကိုယ်ပင်မဲ့စိတ်ပင်မဲ့ခံပြီးအားထုတ်ရင်တော့ဘယ်တော့မှတရားမရပါဘူးနော်ကိုယ်ပင်မဲ့ခံစိတ်ပင်မဲ့ခံမှာပါရမီဖြစ်တယ်လို့ယူဆရင်လည်းမှန်ပါပဲပါရမီဆိုတဲ့စကားလုံးကဟိုတနည်းကလည်းပြောလိုက်ပြပါတယ်တော့ပါရမီဆိုတာရင်းမြတ်သူတွေရဲ့အလုပ်ရင်းမြတ်သူဖြစ်ကြောင်းအလုပ်ဒီအလုပ်ကလုံးမှလူပြားဟာအဲ့ဒီအလုပ်ကိုလုပ်တဲ့လူဟာရင်းမြတ်တဲ့သူဖြစ်လာနိုင်တာမို့လို့ရင်းမြတ်တဲ့သူဖြစ်ကြောင်းအလုပ် ဒါကသာသနာ့ဆန်နေတာပေါ့မြင့်မြတ်တဲ့သူဖြစ်စေနိုင်တဲ့အလုပ်ဖြောင်းပြလိုက်လို့မြင့်မြတ်တဲ့အလုပ်ပါပဲမြင့်မြတ်တဲ့အလုပ်ကိုလုပ်နေရင်ဒီကိုယ်ပင်မစိတ်ပင်မခံနေဖြစ်စေမခံနေဖြစ်စေပါရမီဖြည့်နေတာပါပဲပါရမီကုသိုလ်ဆိုရင်ဘာကိုပဲဥတည်ရမှာလဲနိဗ္ဗာန်ကိုပဲဥတည်ရမှာနိဗ္ဗာန်ဆိုတာဘာညာရင်မသိလည်းပဲကိုယ်လက်ရှိကြုံတွေ့နေရတဲ့ဆင်းရဲဒုက္ခမျိုးတွေလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ရင်နိဗ္ဗာန်ကိုဥတည်တဲ့သဘောဖြစ်သွားတာပါပဲနိဗ္ဗာန်ဆိုတာကိုယ်ကိုယ်တိုင်မှမျက်မှောက်မပြုရသေးဘဲနဲ့တော့ဘယ်လိုပဲစဉ်းစားစဉ်းစားအတိတ်တွေမပေါက်နိုင်ပါဘူးကိုယ်ကြုံတွေ့ရတဲ့ဒုက္ခလေးနဲ့ကိုယ်ချင်းစားပြီးတော့မှန်းဆပြီးအာရုံပြုရမှာပဲအခုနေရာဒီဆိုတော့ယာကျူးတွေကမပူပြင်းဘူးလားဩော်ဒီမှာဒုက္ခနာကြီးယုံနဲ့ခန္ဓာကြီးရှိနေလို့ပူပြင်းတဲ့ဒုက္ခကိုခံစားရတယ်နိဗ္ဗာန်မှာဒီလိုပူပြင်းတဲ့ဒုက္ခမရှိဘူးဒီလိုပူပြင်းတဲ့ဒုက္ခမျိုးမရှိတဲ့နေရာဟာနိဗ္ဗာန်လေဒီလိုလေးနှလုံးသွင်းလိုက်လို့ရှင်လေနိဗ္ဗာန်လို့ရှင်စိတ်မပေါ်နိုင်ဘူးလားတော်နေနေနိဗ္ဗာန်ရဲ့သဘောလဲအကျဉ်းချင်းတော့ခံမှန်းမိနိုင်တာပေါ့ခြေစားမိနိုင်တာပေါ့အဲ့တော့ကိုယ်မှာဘာဒုက္ခပဲကြုံလာကြုံလာငါကြုံနေရတဲ့ဒုက္ခမျိုးနိဗ္ဗာန်မှာမရှိဘူးငါကြုံနေရတဲ့ဒုက္ခမျိုးမရှိတဲ့နေရာဟာနိဗ္ဗာန်ပဲလေနှလုံးသွင်းလိုက်လို့ရှင်တဖြည်းဖြည်းနဲ့နိဗ္ဗာန်ကိုခံစားတတ်တဲ့စိတ်ဓာတ်လေးတူဝါလာမှာပါပဲအရှင်သီဝိလိအရှင်သီဝိလိလောင်းရာကို9နှစ်နဲ့9ရက်ကိုယ်ဝင်ဆောင်ထားရတဲ့ဥပဝါဒနိမ့်သမီးလေးပဲဒီတိုင်းပဲနှလုံးသွင်းခဲ့တာပဲငါခုကိုယ်ဝင်ဆောင်ရတဲ့ဒုက္ခဝမ်းနဲ့မှာကလေးက9နှစ်နဲ့9ရက်နေရနေလို့အကြီးကြီးနာကျင်တဲ့ဒုက္ခဝေဒနာမျိုးနိဗ္ဗာန်မှာမရှိဘူးသူတုခံဝတ္တနိဗ္ဗာန်ံငါကြုံတွေ့နေရတဲ့ဆင်းရဲဒုက္ခမျိုးမရှိတဲ့နိဗ္ဗာန်ချမ်းသာပြီစွာချမ်းသာပြီစွာလို့အဲ့ဒီလိုပဲမှန်းဆပြီးအာရုံပြုခဲ့တာပါပဲအဲ့တော့ဘာကုသိုလ်ပဲဖြစ်ဖြစ်ပေါ့လေနိဗ္ဗာန်ဆိုတာရင်းအီးတဲ့သဘောတမျိုးလို့အကျဉ်းချင်းလေးမှတ်ထားပေါ့ရုပ်ဒုက္ခတွေနာမ်ဒုက္ခတွေဘာမှမရှိရုပ်နာမ်ဆိုတာမရှိမှတော့ရုပ်နာမ်နဲ့ပတ်သက်တဲ့ဒုက္ခတွေလည်းမရှိတော့ဘူးပေါ့ဒုက္ခခန္ဓာများမရှိတဲ့နိဗ္ဗာန်ရဲ့အထောက်ခံဖြစ်ပါစေအဲ့တော့နိဗ္ဗာန်ကိုဥတည်ပြီးတော့တဏှိကနာတဏှယာဝိသင်းမှလွတ်မြောက်ရေးကိုဥတည်ပြီးတော့ပြုရင်လေအထင်ကရကုသိုလ်ဖြစ်ပါတယ်ပါရမီကုသိုလ်ဖြစ်ပါတယ်ဒါမှမဟုတ်ကိုယ်ကောင်းစားရည်တည်းမဟုတ်ဘဲနဲ့သူတစ်ပါးကောင်းစားရည်အတွက်ရည်ရွယ်ပြီးတော့ပြုရင်လေပါရမီကုသိုလ်အထင်ကရကုသိုလ်ဖြစ်ပါတယ်ကိုကြည်ပါဘူးကိုချမ်းသာဘူးမဟုတ်ဘူးဆိုတော့ခွေးပိတ်လေးတကောင်ကိုအစားစားလေးတနက်စာအဝကျူးလိုက်တယ်အတူစားနေတဲ့အချိန်ကျွေးလိုက်တဲ့ကြောင့်ငါစားတဲ့အချိန်မှလည်းကျွေးမဲ့ကပေါ်မှာပဲဆိုရင်ပေါ်ပါစေဆိုလို့ရှိရင်ပေါ်မှာပဲဆိုတာကတော့ကံကံရဲ့ကျိုးကိုယုံကြည်တဲ့စိတ်ပါပေါ်ခြင်းနဲ့ဆိုရင်တော့တဏှာဖြစ်သွားပြီကိုစားတဲ့အချိန်ကျွေးမဲ့ကပေါ်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့ခွေးပိတ်ကလေးကိုစားဝအောင်ကျွေးတယ်ဆိုရင်တော့အဲ့ဒီကုသိုလ်ကပါရမီကုသိုလ်မဖြစ်တော့ဘူးအထင်ကြီးကုသိုလ်မဖြစ်တော့ဘူးအော်ခွေးပိတ်လေးတနာပါတယ်ဒုက္ခမစားလောင်းနေရှာတယ်ခုနေများအစားစားတစ်ခုဝအောင်စားလိုက်ရင်စိတ်ချမ်းသာတော့မှာပဲအဲ့ကုမပါတဲ့ဓမ္မတုပ်ကလေးပဲဖြစ်ဖြစ်နေသာယမဝဲတဲ့ဓမ္မတုပ်ကလေးပဲဖြစ်ဖြစ်အစားစားတစ်ခုခုကျွေးလိုက်ပြီးတော့ဒီခွေးလေးကျမ်းပါပါစေချမ်းသာပါစေဒီအစားစားလေးစားပြီးတော့ညတ်တာပါစေဆာလမုတ်တဲ့ဆင်းရဲကြေကြောက်ပါစေသူတစ်ပါးကောင်းစားစေခြင်းနဲ့မေတ္တာစိတ်တန်တန်လေးနဲ့ပြုမယ်ဆိုရင်လည်းအဲ့ဒီကုသိုလ်အထင်ကြီးကုသိုလ်ပါပဲပါရမီကုသိုလ်ပါပဲဒါကဒုတိယအဆင့်အနေနဲ့ပြောတာပါအဓိကကတော့တန်မြတ်ဝိသုယမလုံမြောက်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဥတည်တဲ့ကုသိုလ်ဟာအထင်ကြီးကုသိုလ်ပါရမီကုသိုလ်ဘုရားဗုဒ္ဓေတိကတာတိကာရရှင်ဖျက်ရှင်ရဲ့လက်ထက်မှာအဲ့ဒီလိုနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ပြုခဲ့ဘူးတဲ့ဆိုရင်တန်တာပုဂ္ဂိုလ်ဖြစ်သွားပြီအနေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဟုတ်တော့ဘူးအဲ့ဒီလိုရှင်ဖျက်ရှင်ရဲ့လက်ထက်မှာနိဗ္ဗာန်ကိုဥတည်ပြီးတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ဆိုရင်မြတ်စွာဘုရားရှင်ဉာဏ်ထဲမှာပေါ်လာတာပဲဒီနေ့ဘုလို့ရှင်းချောပါမယ်တန်းကြည့်လိုက်လို့ရှိရင်အဲ့ဒီလိုရှင်ဖျက်ရှင်ရဲ့လက်ထက်မှာနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ပြုခဲ့တဲ့ပုဂ္ဂိုလ်ပေါ်လာတာချိန်လေးတန်ဉာဏ်နဲ့ကြည့်တဲ့အချိန်ပါရမီတွေပြည့်ဝတဲ့အချိန်တရားဉာဏ်နဲ့ရဖို့အချိန်တန်နေပြီဆိုရင်တော့မြတ်စွာဘုရားဉာဏ်ထဲမှာပေါ်လာတာပဲမြတ်စွာဘုရားဉာဏ်တော်ဒီတော့ဆက်လောင်းလောင်းမှာတန်းပေါ်လာတော့တာပဲနော်ဟုတ်လားဘာလက်စစ်ပစ္စည်းဘာခလုတ်မှတတ်ဆက်မလို့မြတ်စွာဘုရားဆက်တက်လိုက်ကမကောင်းဘူးလားကောင်းတယ်မနေ့တခါညနေတခါအဲ့ဒါကြည့်တာပဲဆက်တက်လိုက်လိုက်တခါတည်းဖြန့်ဖြန့်ပြီးတော့ဘယ်သူချွာပါမလဲဘယ်သူမှများကုသိုလ်အထင်ကြီးကုသိုလ်တွေပါတယ်အဲ့တော့ဒီဘောအနေနဲ့ကြည့်မယ်ဆိုတော့ရှင်းပြချင်းလက်ထက်မှာအထင်ကြီးကုသိုလ်တွေပြုခဲ့သလားမပြုခဲ့ဘူးလားကိုယ်လည်းမသိတော့ဘူးအဘိညာဉ်နဲ့မရတော့ဘာမှမသိတော့ဘူးအဲ့တော့အရေးကြီးတာကဒီဘဝမှာအရင်နေ့တွေအရင်နေ့တွေတုန်းကပုပ္ပဆာရှိဆိုတာကအရင်ဘဝတွေလည်းရှိရပေါ့ဒီဘဝရဲ့အတိတ်ကနေကုန်လွန်သွားခဲ့တဲ့နေ့ဆွဲတွေကုန်လွန်ခဲ့သွားကုန်လွန်သွားခဲ့တဲ့ရက်တွေလတွေနှစ်တွေအသက်ပိုင်းခြားတွေအဲ့ဒါတွေကလည်းရှိပဲပေါ့အဲ့တော့ခုလောလောဆယ်နေတဲ့အာရုံပြုလိုက်မယ်ဆိုရင်ရှေးတုန်းကဒီဘဝရဲ့ရှေးတုန်းကဒီနေ့ရဲ့ရှေးတုန်းကခုလောလောဆယ်နိုင်ရင်းနဲ့စက္ကန့်လေးရဲ့ရှေးတုန်းကနိဗ္ဗာန်ကိုဥတည်ပြီးတော့ပြုခဲ့တဲ့ကုသိုလ်ကောင်းမှုရှိနေတယ်ဆိုရင်ရှေးဖြတ်ရှင်နေတဲ့မှာရှိတာမရှိတာသာဒါဒီဘဝမှာတော့အထင်ကြီးကုသိုလ်ရှိမှတော့ဘူးလား ရှိသွားတယ်။ယောဂီတို့မှာနိဗ္ဗာန်ကိုနိဗ္ဗာန်တရားကိုဟောတူနိဗ္ဗာန်ရဲ့အထောက်အပံ့ဖြစ်ပါစေ၊တဏှာကလွတ်ဖို့ဖြစ်ပါစေ၊သစ္စာလေးပါးကိုမျက်မှောက်သစ္စာလေးပါးကိုသိဖို့အထောက်အပံ့ဖြစ်ပါစေဆိုတဲ့ညွှန်ချက်နဲ့ပြုခဲ့တဲ့ကုသိုလ်တွေမရှိဘူးလား။ရှိတယ်။ဒါပြန်အထင်ကြီးပုဂ္ဂိုလ်တွေပေါ့။အထင်ကြီးပုဂ္ဂိုလ်တွေကိုဟောရတာထက်လန့်လန့်ပဲ။အထင်ကြီးကုသိုလ်တွေရှိတဲ့ဆိုတာပုဂ္ဂိုလ်တွေကလည်းအထင်ကြီးပုဂ္ဂိုလ်တွေဖြစ်သွားတာပေါ့။ဒါဆိုရင်နိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုပြုဘူးသလားမပြုဘူးလားကိုယ့်ကိုယ်ပြန်စစ်မပြုဘူးလေဆိုရင်ပြုလိုက်အဲ့ဒါဆိုရင်ဘုရားဗုဒ္ဓေတိကတာတိကာရဆိုတဲ့သူတော်ကောင်းကိုယဉ်ကနေပြည့်စုံသွားတဲ့အတွက်တန်တာပုဂ္ဂိုလ်ဖြစ်သွားပြီဒါဆိုရင်နေဝေးပြီမဲ့အဝေးနေပုဂ္ဂိုလ်မဟုတ်တော့ဘူးလောလောဆယ်ဘုရားတရားတရားမရှိတဲ့အတွက်ကိုယ့်ကိုယ်ချေချွတ်ဖို့ဘုရားရှင်ဉာဏ်မှာမပေါ်ပြီမဲ့ဘုရားတရားဆူရဲ့လက်ထက်မှာတော့မပေါ်နိုင်ဘူးလားပေါ်နိုင်တယ်ဒါပေမဲ့ဒီလိုပြောလိုက်လို့နောက်ဖျားသမီးအဝိဇ္ဇာတော်ကိုဒီဘဝမှာကိုပဲအဲ့ဒီလိုလေးပံကိုဥတည်ပြီးပြုတဲ့ကုသိုလ်ကြောင့်ဝိပဿနာလုပ်ပြီးလည်းတစ်ဖက်ကကြိုးကြိုးဆဆအားထုတ်တယ်ဆိုရင်ဒီဘဝမှာရင်ကိုပဲတဏှာဆက်တိုင်းဒုက္ခညင်းပြီးတော့ယဟနာတိဖြစ်နိုင်တာပါပဲရိုးရိုးပကတိတာဘကဆရာကဘဝရည်ရာနဲ့ထောင်းနဲ့ချီကဘာနဲ့ရှိပြီးတော့ဒီလိုပါနေဖြစ်ရတာလည်းမဟုတ်ဘူးဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်တကယ်ဝိရိယအားကောင်းတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီဘဝပဲရှိဒီဘဝနဲ့ပဲယဟနာတိကျွတ်တာမျိုးလည်းရှိနိုင်တာပါပဲခုနနှစ်သားရွယ်ကိုရင်တိတ်တလေးဆိုရင်အရင်ဘဝတုန်းကနိဗ္ဗာန်နာသုစရောဆိုပြီးတော့ကုသိုလ်ပြုခဲ့တဲ့ဒီဘဝမှာခုနနှစ်သားနဲ့ယဟနာဖြစ်သွားတာတဘဝပဲချားတယ်တဘဝပဲကြားတယ်ပေါ့ဒါကြောင့်အထင်ကြီးကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဟာဖရာနဲ့အနည်းဖရာနဲ့နီးတဲ့လူပဲပေါ့လေလို့အတူပြောမယ်ဆိုရင်တော့အဲကြောင့်ဆိုလိုက်ပါရမီရှိရင်တဏှိကလည်းပါရမီဖြည့်ရင်ဖယားနဲ့ဤမယ်ခလီတရားဝဲဒီမှာတိုင်တယ်လို့ဝဲတိုင်ပြီးတော့မဆောင်ဘူးကွနော်ကာညာနဲ့တပိတိနဲ့ဆုံမိတော့ဒီလိုဆိုတော့ကောင်းတယ်မှရှင်းမသွားဘူးလားပါရမီဖြည့်ရင်ဖယားနဲ့ဤမယ်သုံးကားဆိုလိုက်ဒီနေရာမှာပါရမီ7ပါးနဲ့ထည့်သွင်းလိုက်တော့ဘာပြောကောင်းမလဲတဏှာကြီးပြီးသွားပါတော့နော်အဲ့ဒါပါရမီ7ပါးကွက်ကိုပဲနှလုံးသွင်းလိုက်တော့မလိလထားသည်ဆိုလဲလိလပေါ့ဒါနတစ်ခုတည်းမဟုတ်ဘူးနော်ခုနဒါနတစ်ခုကနမူနာပြောတာနိဗ္ဗာန်ကိုဥတည်ပြီးတော့ကုသိုလ်ကောင်းမှုတစ်ခုခုပြုထားတယ်ဝေယဝိသကုသိုလ်လေးပဲလုပ်တယ်ဆိုပါတော့ကိုကငွေကြီးမတတ်နိုင်လို့ပဲဖြစ်ဖြစ်တန်တယ်တော့လည်းအချိန်နဲ့မပေးလို့ဖြစ်ဖြစ်ပေါ့ဒီတရားစကားမှလည်းဆိုပါတော့ဒါနအနေနဲ့မပြုဖြစ်ဘူးဒါပေမဲ့လို့ဝေယဝိသကုသိုလ်တွေဝင်ပါနေစဉ်ဤဝေယဝိသကုသိုလ်ရဲ့ကုသိုလ်ကောင်းမှုဟာနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေစေအဲ့ဒီဝေယဝိသကုသိုလ်ကလည်းအထင်ကြီးကုသိုလ်ဖြစ်သွားတာပါပဲပါရမီကုသိုလ်ဖြစ်သွားတာပါပဲကုတရားဟောတဲ့ပုဂ္ဂိုလ်ကလည်းဒီတရားဟောတဲ့ကုသိုလ်ဟာနိဗ္ဗာန်ရဲ့ထောက်ပံ့ဆိုရင်အထင်ကြီးကုသိုလ်ပဲတရားနာနေတဲ့ပုဂ္ဂိုလ်ကလည်းအခုလိုတရားနာရတဲ့ကုသိုလ်ဟာနိဗ္ဗာန်တည်းရောဆိုရင်အထင်ကြီးကုသိုလ်ပဲတဏှာဤထိုင်တဏှာဤဈဉ္ဉံလျှောက်တဏှာဤထိုင်တဏှာဤဈဉ္ဉံလျှောက်နဲ့ပฏิပဒံဝိပဿနာလုပ်ကိုအားထုတ်ရတဲ့ကုသိုလ်ကောင်းမှုဟာလည်းနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေဆိုရင်အထင်ကြီးကုသိုလ်ပဲပါရမီကုသိုလ်ပါပဲ။ဘာကုသိုလ်ပဲလို့လို့နိဗ္ဗာန်ရဲ့အထောက်ပံ့ဆိုတဲ့ရည်ရွယ်ချက်နဲ့သာလုပ်ပါ။နောက်တစ်ခုကဥတ္တနာကုသလမူလာတဲ့ကုသလမူကုသိုလ်ရဲ့အမြင့်အရင်ဒီနည်းနဲ့ကုသိုလ်ရည်တောင်းမြင့်တွေအားကောင်းတဲ့ပုဂ္ဂိုလ်ဟာလည်းတန်တာပုဂ္ဂိုလ်ပဲ။ကုသိုလ်ရဲ့ရည်တောင်းမြင့်တွေဆိုတာကဘာတွေတော့ဒီမှာဗိဓမာတနဲ့တက်ဖွဲ့လူတွေရှိပါတယ်ဗိဓမာဆရာကြီးတယောက်ပါဟိတ်၆ပါးဆိုတော့ကြားလို့ရမှာလားတက်ဘာတွေလဲဆိုကြည့်ပါဦးဟိတ်၆ပါးလောဘဒေါသမောဟအဲ့ဒီ၃မျိုးကအကုသိုလ်ဟိတ်ဟိတ်ဆိုတာအကြောင်းကိုပြောတာပါပဲအလောဘအဒေါသအမောဟအဲ့ဒီ၃မျိုးကကုသိုလ်ဟိတ်ကုသိုလ်အကြောင်းလောဓမောသူကြောင့်ပြောတဲ့လောဓမောပေါ့နော်လောဓမောရှိနေလို့ရှိရင်အကုသိုလ်တွေဖြစ်မှာမလို့သူကအကုသိုလ်ရဲ့အကြောင်းတရားတွေအကုသိုလ်ရဲ့ရည်တောင်းမြစ်တွေအလောအတောအမောကြတော့ကုသိုလ်တရားတွေရည်တောင်းပြီးအဲ့ဒီအလောအတောအမောတုံးကိုရှိနေလို့ရှိရင်ကုသိုလ်တရားတွေတိုးပါနိုင်တယ်တိုးပါနိုင်တယ်မဟုတ်ရှိနေတဲ့ဆိုရင်ကုသိုလ်ကဖြစ်နေသေးတာပါကုသိုလ်ဖြစ်ရင်လည်းအဲ့ဒီအလောအတောအမောတုံးမျိုးတစ်မျိုးသမို့နှစ်မျိုးသမို့သုံးမျိုးပါရတာကြီးပါပဲအဲ့တော့ကုသိုလ်ရဲ့ကုသိုလ်ရည်တောင်းမြစ်တွေအားကောင်းနေဆိုတာအလောဘအဒေါသအမောဟလို့ခေါ်တဲ့ဓက္ခံကောင်းသုံးမျိုးပြည့်စုံတာကိုပြောတာပဲကုသိုလ်ရဲ့ရည်တောင်းမြစ်ဓက္ခံကောင်းသုံးမျိုးကိုဆိုကြည့်ပါဦးလောဘဆိုတာကလောဘပေါ့အကမနိုးတို့နန်းတို့အန်တို့နဲ့တူတူပေါ့အဲ့တော့လောဘမရှိတာလောဘကျင်းတာကိုအလောဘအဒေါသဆိုတော့ဒေါသကဒေါသအကမရှိတာဆိုတော့ဒေါသမရှိတာဒေါသကျင်းတာအမောဟကမောဟမရှိတာမောဟကျင်းတာလောဘကလောဘကိုလိုချင်တာလို့ပါလာပြန်လို့ရှင်တော့အလောဘဆိုတော့မလိုချင်တာပေါ့အဒေါသဒေါသကိုစိတ်ဆိုးတာလို့ပြန်ရင်စိတ်မဆိုးတာပေါ့အမောဟမောဟကိုမသိတာလို့ပြန်ရင် အမောဟဆိုတော့တိတာပေါ့ကုသိုလ်အနေနဲ့နားလည်လောင်ဆိုလို့ရှိရင်တော့အလောဘဓာတ်ခံဆိုတာအဆွဲကင်းတဲ့ဓာတ်ခံပါပဲအာဒေါသဓာတ်ခံဆိုတာအမျက်ကင်းတဲ့ဓာတ်ခံပါပဲအမောဟဓာတ်ခံဆိုတာအမိတ်ကင်းတဲ့ဓာတ်ခံပါပဲအဲ့ဒီတိုင်းကသုံးမျိုးရှိနေရင်ကုသိုလ်ကောင်းမှုတွေတိုးပါသွားတယ်အလောဘတဏ္ဍရှိတဲ့ပုဂ္ဂိုလ်ကသူများလောဘဖြစ်တဲ့ကိစ္စမှာလောဘမဖြစ်ဖြစ်နဲ့ကုသိုလ်တရားတွေတိုးပါသွားတယ်။အာဒေါသတက္ကံအာကောင်းတဲ့ပုဂ္ဂိုလ်ကသူများဒေါသဖြစ်တဲ့ကိစ္စမှာဒေါသမဖြစ်ဖြစ်နဲ့ကုသိုလ်တရားတွေတိုးပါသွားတယ်။အမောဟတက္ကံအာကောင်းတဲ့ပုဂ္ဂိုလ်ကသူများမောဟဖြစ်တဲ့ကိစ္စမှာကုမောဟမဖြစ်ဖြစ်နဲ့ကုသိုလ်တရားတွေတိုးပါသွားတယ်။အကျဉ်းမင်းအနေနဲ့အကြောင်းအကျိုးတိုက်ဆိုင်ပြီးပြောရမယ်ဆိုရင်အလောဘတက္ကံအာကောင်းလို့ရှိရင်ဒါနကုသိုလ်တွေတိုးပါသွားတယ်။လောဘတမန်ကြတော့ကိုယ်ပစ္စည်းကိုမစွန့်နိုင်ဘူးဆွဲထားတယ်ဆုပ်ကင်ထားတယ်အလောဘတမန်ကြတော့စွန့်ဖို့အခြေအနေပေးပြီဆိုတာနဲ့တက်တက်တာတာစွန့်လွတ်နိုင်တယ်ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းတွေကိုစွန့်လွတ်နိုင်မှဒါနကုသိုလ်ဖြစ်တာပါအစွဲကင်းဓာတ်ခံအာကောင်းမှဒါနကုသိုလ်ဖြစ်ပါတယ်အလောဘကြောင့်ဒါနကုသိုလ်တစ်ခုတည်းဖြစ်တယ်လို့မဆိုလို့ဘူးဒါသီလကုသိုလ်ဘာဝနာကုသိုလ်တွေလည်းဖြစ်တာပါပဲတခြားကုသိုလ်တွေလည်းဖြစ်တာပါပဲသင်္ချာရအနေနဲ့လိုက်ဖက်တဲ့သဘောအနေနဲ့ပြောတာအဒေါသတက္ကံဆိုတာကအမျက်ကင်းတဲ့တက္ကံဒေါသတက္ကံအကြည့်တဲ့ပုဂ္ဂိုလ်ကြတော့ထေကနေရှိစီဆိုထေကနေရှိစိတ်တို့ဘာမဟုတ်တဲ့အကြောင်းလေးနဲ့လေဒေါသတွေထွက်နေတယ်အမျက်တွေထွက်နေတယ်အဒေါသတက္ကံအကောင်းတဲ့ပုဂ္ဂိုလ်ကြတော့ဒေါသမထွက်ဘူးဆိုတာတနည်းပြောတော့မေတ္တာအကောင်းတာပါပဲအဒေါသတက္ကံမေတ္တာတက္ကံအကောင်းတဲ့ပုဂ္ဂိုလ်ကြတော့သီလကုသိုလ်တွေတိုးပါသွားတယ်ရှင်လေးကလာကြိုက်တယ်ရိုက်ချင်တယ်ရိုက်ချင်တာဒေါသဒီဒေါသကင်းတဲ့ဒေါသကိုထိချုံနေတဲ့ပြင်မရိုက်ဖြစ်တော့ဘူးပေါ့ဒေါသမထိနိုင်လို့ပဏာတိပါယသိက္ခာပုဂ္ဂိုလ်ကျူးလွန်မိသွားတာပဲသူများပစ္စည်းခိုးခြင်းနဲ့အာရဒတက္ခမေတ္တာတက္ခအကောင်းတဲ့ပုဂ္ဂိုလ်ကြတော့ငါခိုးလိုက်ရင်ဒီစိတ်ဆင်းရဲတော့မှာပဲသူရှာဖွေထားတဲ့ပစ္စည်းလေးကြောက်သွားလို့စိတ်ဆင်းရဲတာမျိုးမဖြစ်ပါစေနဲ့လို့မေတ္တာတက္ခရှိတဲ့ဆိုရင်တော့မခိုးဖြစ်တော့ဘူးကာမိတုမူတာသူရာဤတူပါပဲအာရဒတက္ခအမျက်ကင်းတက္ခမေတ္တာတက္ခအကောင်းတဲ့ပုဂ္ဂိုလ်ဟာသီလကုသိုလ်တွေသီလကုသိုလ်တိုးဖို့အခွင့်အလမ်းကြုံတိုင်းသီလကုသိုလ်တွေပြောပါတယ်အမိကင်းတဲ့တက္ကံအမိဆိုမေးလျော်တာကိုပြောတာအမိကင်းတဲ့တက္ကံအသိဉာဏ်တက္ကံရှိတဲ့ပုဂ္ဂိုလ်ကြတော့ဘာဝနာကုသိုလ်တွေတိုးပါသွားတယ်ဘာဝနာဆိုတာအာထုတ်သင်အာထုတ်ထိုက်တယ်ဆိုတာလည်းသိတယ်တမထာကိုဘယ်လိုအာထုတ်ရမလဲဝိပဿနာကိုဘယ်လိုအာထုတ်ရမလဲတမထာကနေဝိပဿနာကိုဘယ်လိုလုပ်ပြောင်းရမလဲစသဖြင့်အဲ့ဒီလိုအသိဉာဏ်ဘဟုတုတပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘာဝနာကုသိုလ်တွေတိုးပါပါတယ်ပြန်ပြောပါမယ်အလောဘတက္ကံအကောင်းတဲ့ပုဂ္ဂိုလ်ဟာဒါနကုသိုလ်တိုးပါပါတယ်အဒေါသတက္ကံအကောင်းတဲ့ပုဂ္ဂိုလ်ဟာသီလကုသိုလ်တိုးပါပါတယ်အမောဟတက္ကံအကောင်းတဲ့ပုဂ္ဂိုလ်ဟာဘာဝနာကုသိုလ်တိုးပါပါတယ်အလောအဒေါအမောဆိုပါဠိလေးပါလို့သိလည်းမမြင်နိုင်ဘူးနော်ဒီလောက်ပါဠိလေးတော့ပါမှဖြစ်မှာပေါ့အဲ့တော့ဥက္ကဏကုသလမူလအဲ့ဒီလိုအလောအဒေါအမောဆိုတဲ့ကုသိုလ်ရေတော့မြစ်ပြာပုဂ္ဂိုလ်ဟာလေဖယားနဲ့နေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဟုတ်ပါဘူးဖယားနဲ့နေတဲ့လူပါပဲတဲ့နောက်တစ်ခုကတော့ဘာဝိဇ္ဇာဘာဝနာတဲ့ဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ဟာလေတန်တပုဂ္ဂိုလ်ပဲအဲ့ဒီတန်တပုဂ္ဂိုလ်ဟာလေဖယားနဲ့နေဝေးပေမဲ့အဝေးနေပုဂ္ဂိုလ်မဟုတ်ဘူးခုနကကုသိုလ်ရေလောင်တဲ့ပုဂ္ဂိုလ်မှာတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေနေနဲ့ပြောမယ်ဆိုရင်အလောဘတက္ခံအာနေလို့ရှိရင်တင်းတင်းရောင်ရွက်တဲ့စိတ်မရှိဘူးလက်ရှိအခြေအနေမှာလက်ရှိအခြေအနေပေါ်ကျေနပ်တဲ့စိတ်မမွေးနိုင်ဘူးအာဒေါသတက္ကံအာနေတဲ့ပုဂ္ဂိုလ်ကတိခဏ်နိုင်စွာနေပါလေအမောဟတက္ကံအာနေတဲ့ပုဂ္ဂိုလ်ကြတော့တရားကိုတန်ဖိုးမထားဘူးဘာဝိတ္တဘာဝနာဘာဝနာပွားများတယ်ဆိုတာသမထဘာဝနာရောဝိပဿနာဘာဝနာရောပါပဲသမထဘာဝနာအနေနဲ့ဗုဒ္ဓဘာသာဝင်တိုင်းအ ਨੇ ဆုံးတော့အောက်ထက်ဆုံးကျန်ကျင်စေအနေနဲ့တော့ဗုဒ္ဓနုပတိရဲ့မေတ္တာရဲ့ဒီနှစ်ခုတော့မပွားမရှိပွားဖို့ပွားတတ်ပါလေဗုဒ္ဓနုပတိဆိုတာကဒီနှစ်ခုတော့မပွားမရှိပွားဖို့ပွားတတ်ပါလေဗုဒ္ဓနုပတိဆိုတာကဘုရားရှင်ရဲ့ဂုဏ်တော်တွေကိုပွားများတာပါပဲအရှင်ဆုံးပြောရင်ဘုရားအကြောင်းစဉ်းစားအရဟံအရဟံနဲ့တတိယပတ်ရင်7000လေးတောင်ရအောင်စိတ်ဓာတ်မှာဗုဒ္ဓံတတိပွားတာမဟုတ်ပါဘူး။အဲ့ဒီအခြေအတွက်တွေကအရင်မကြည့်ပါဘူး။ယောဂီတို့ကအခြေအတွက်နဲ့အခြေအတွက်တတိပွားတာမဟုတ်ပါဘူး။အဲ့ဒီအခြေအတွက်တွေကအရင်မကြည့်ပါဘူး။ယောဂီတို့ကအခြေအတွက်နဲ့အခြေချင်းဘာကိုတံပိုးထားလဲ။အခြေချင်းကိုတံပိုးထားတယ်။ဒါဆိုရင်ပတိမကုတ်တော့ဘူးပေါ့။မကုတ်နဲ့တော့နော်။ကုတ်ချင်းလဲကုတ်ပေါ်လိုက်တော့ဝါဒနာပိုင်းနဲ့ကုတ်ပေါ့။အဲမကုတ်တဲ့တဲ့ဦးဇင်းကိုဟောနေရပြောတယ်ပေါ့အရဟံအရဟံနဲ့ပါဠိကြီးကြွမဲ့စာအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားတလုံးကုတ်လိုက်ဒ
အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားတလုံးကုတ်လိုက်ပါဟုတ်လားကုတ်ရုံနဲ့တော့ဘာကုသမရမှာမဟုတ်ဘူးနော်ဘုရားရဲ့ဂုဏ်တော်အသေးပဲကိုသိမှကုသိုလ်ရမှာဥစဉ်တို့ကတော့ဥစဉ်တို့လည်းလူ့ဝိကြောင့်ဘုရားတော်ကတော့ပဋိစိတ်ခဲ့ပူတာပါပဲသာသနာပေါင်းကြောင့်ပြိကဆာပိရိလိလာဘာသာရေးနဲ့ပတ်သက်ပြီးလိလာတော့မှစိတ်ပရိနဲ့ဂုဏ်တော်ပွားတာထက်စိတ်သက်သက်နဲ့ဂုဏ်တော်ပွားတာကပို့ပြီးတော့အကျိုးကြီးတယ်ပို့ပြီးတော့ထီရောက်တယ်ဘုရားနဲ့ပတိစစ်စစ်ဖြစ်တယ်နားလည်လာတဲ့အခါကျတော့ပရိမစိတ်တော့ဘူးစိတ်သက်သက်နဲ့ပဲပွားများပါတော့တယ်အဲ့တော့အရဟံဂုဏ်တော်လေးတစ်ခုလောက်တော့အကုန်လုံးရတယ်လားဆိုကြပါဂုဏ်တော်အရဟံဂုဏ်တော်ရဲ့အတိတ်ဘယ်တို့မျိုးတို့တစ်ခေါက်စီဆိုကြပါဦးအဲ့ဒီဘုရားကုံတော်လေးအဲ့ဒီမြမလိုသိမယ်လေးဆင်ញင်စဉ်းစားနေတာထက်တယ်လေထက်တယ်လေတစ်ခေါက်ထင်းနဲ့မပြီးဘူးခေါက်ကြီးအခေါက်ကြီးအတိတ်ကပြုဖို့မလိုပါဘူး9မိနစ်ပွားအချိန်ရတဲ့ဆို9မိနစ်လုံးအဲ့ဒါလေးထက်တယ်လေဆင်ញင်ပေါ့အထံကုံတော်ပွားနည်းနှစ်ခွေသာဟောထားပြီးသားပါပဲဒါမေတ္တာဘာဝနာဆိုတာလေဒီတိုင်းပဲတပ်ပိတ္တာအဝိရဟွန်တုအပြာပြသာဟွန်တုညွတ်မှမဟုတ်ဘူးတတဝါမေတ္တာဖို့ရဲ့နှစ်ချုပ်ကတော့တတဝါအလုံးချမ်းသာကြပါစေတတဝါအလုံးချမ်းသာကြပါစေဘယ်နှလုံးလဲကဲဆယ်လုံးနဲ့ရက်ဆက်နေတယ်အကြိုက်ပဲနော်တတဝအလုံးချမ်းသာကြပါစေဆိုတဲ့စကားလုံးကလိုရင်းပါပဲအဲ့ဒီထက်မှအကုန်ပါပါတယ်ချမ်းသာကြပါစေဆိုတဲ့ကကျမ်းမာကြပါစေနဲ့ပါပြီးသားမကျမ်းမာပဲချမ်းသာပါပါလူတွေကချမ်းသာကြပါစေလို့တချို့တရားဒဂမတွေရှိတယ်ချမ်းသာကြချမ်းသာပါစေလို့မေတ္တာပို့နေတပည့်တော်မချမ်းသာခြင်းမအောင်ဖျားရမချမ်းသာခြင်းဆင်းရဲပေါ့လို့ဟုတ်လားချမ်းသာပါစေဆိုတာပစ္စည်းဥစ္စာချမ်းသာပါစေပြောတာမဟုတ်ဘူးကိုရောအနာရောဂါတွေကင်းတဲ့ဆိုလည်းချမ်းသာတာပဲမဟုတ်ဘူးလားဘေးရန်အန္တရာယ်တွေကျင်းရှင်းနေတာလေချမ်းသာတာပဲမဟုတ်ဘူးလားချမ်းသာဒုက္ခတစ်ခုမျှ၌လောကအထုအကုန်စုဤပုပ္ပယယမြင်တတ်မျှလေဒုက္ခဝကြီးအကုန်သိဤတဲ့လောကမှာရှိရှိတဲ့မှာသဘောတရားတွေအကုန်လုံးကိုသူလူတွေမြင်လို့တဲ့သဘောကောင်းယူမှန်တဲ့များကိုတစ်ခုတည်းပြောမယ်ဆိုရင်ဒုက္ခလို့တစ်လုံးနဲ့ပြောရင်ရတယ်တဲ့လူတွေတနည်းတနည်းနေဝင်နေထွက်နေထွက်နေဝင်ရုံးကန်လက်ရှာပြီးသွားတောင်းလာပြီးတော့ရှားခွေနေတယ်လေဘာအတွက်လဲဆိုရင်ဒုက္ခအတွက်ပဲမြန်မာလူစင်းတော့ချမ်းသာအတွက်ပဲကိုချမ်းသာတာစိတ်ချမ်းသာတာပစ္စည်းဥစ္စာချမ်းသာတာအနာရောဂါကင်းရှင်းလို့ချမ်းသာတာစသဖြင့်ချင်းချမ်းသာဆိုတဲ့ထက်မှအကုန်ဝင်ဘူးလားဝင်ပါလေဒါကြောင့်ဥစဉ်တို့ကိုယ်ရကိုယ်တိုင်းလည်းထက်တယ်လေပွားမနေကြဆိုတော့သက္ကလုံနေဝေဝေဆာဆာပွားနေတဲ့ထက်တတဝါအလုံးချမ်းသာကြပါစီချမ်းသာကြပါစီရင်နဲ့ရောက်ပါတယ်မေတ္တာကဥစဉ်ပြတဲ့အချိန်ပွားမယ်လို့မဆိုလို့ဘူးကိုကကျမ်းမှာချမ်းသာကြပါစီလို့ပွားမှအားရရင်ကျမ်းမှာချမ်းသာကြပါစီပေါ့ချမ်းသာကြပါစေကိုပင်နိုင်ထားပေမဲ့ဥစ္စာတွေလည်းတစ်ခါတည်းကျတော့ကျမ်းမှာချမ်းသာကြပါစေပို့တာလည်းရှိပါတယ်။ဥပမာတယ်လီဖုန်းတွေဘာတွေဆက်ပြီးဆိုလို့ရှိရင်လူတွေကတော့ဒါပဲနော်ဆိုကွတ်ဆိုချလိုက်တာမလား။ဒါမှမဟုတ်လည်းညာဘက်တွေဘာတွေဆက်တဲ့ဆိုကွန်နိုက်ဆိုဘာတွေပြီးရောပေါ့။ဥစ္စာတွေကျတော့ဖုန်းကြီးဆိုကွန်နိုက်တွေဘာတွေနိုင်မနေတော့ဘူး။ဟုတ်လား။မနေ့ပဲဆက်ဆက်နေ့ပဲဆက်ဆက်ညပဲဆက်ဆက်ပြောရချင်တာပြောပြပြီးဆင်းတော့ဒါပဲနော်ကျမ်းမှာချမ်းသာပါစေ။ကျမ်းမှာချမ်းသာကြပါစေနဲ့မေတ္တာလေးပို့ပြီးတော့မှဖုန်းကြီးကိုကွတ်ဆိုချလိုက်တာပေါ့နော်။အဲ့တော့တခါတည်းကျတော့ကျမ်းမချမ်းသာကြပါစေပြီးကျမ်းမလာလေးပါမှာအရှင်ပြည့်တဲ့နေရာကျတော့လည်းကျမ်းမလေးထက်လိုက်တာပေါ့သူ့နေရာနဲ့သူပါပဲတခါတည်းကချမ်းသာကြပါစေကိုပင်နိုင်ထားပြီးတော့မဥစ္စရကဝေဝေဆဆထထဲတာပေါ့တတဝါအာရုံချမ်းသာကြပါစေဘယံအနေရီတင်းရှင်းပြီးတော့လည်းချမ်းသာကြပါစေအနာရောဂါရီတင်းရှင်းပြီးတော့လည်းချမ်းသာကြပါစေလူရင်ဆန္ဒရီပြဝပြီးတော့လည်းချမ်းသာကြပါစေအကျံစိမ်းမှန်သမျှပြဝပြီးတော့လည်းချမ်းသာကြပါစေပြောဆိုမှန်သမျှအောင်မြင်ပြီးတော့လည်းချမ်းသာကြပါစေအလုပ်ပိုင်းမှန်သမျှအောင်မြင်ပြီးတော့လည်းချမ်းသာကြပါစေချမ်းသာကြပါတဲ့ရှိမှအထိတ်ပဲဖွင့်မိမထဲလို့မရဘူးလားကြိုက်ရင်ယူသုံးပေါ့နော်တတဝါအာလုံးချမ်းသာကြပါစေဒါကအတုသဘောပြောတာမဟုတ်ဘူးမေတ္တာသုံးပါတပ္ပတ္တဘဝန္တုဒုက္ခိတ္တဆိုတဲ့ဇာပိုင်လေးပါပါတယ်အဲ့ဒါမေတ္တာဖို့အနှစ်ချုပ်ပါပဲတပ္ပတ္တတတဝါအာလုံးဘဝန္တုဒုက္ခိတ္တချမ်းသာကြပါစေအဲ့ဒါအခုဂုံတော်ပွားတာနဲ့မေတ္တာပို့တာနဲ့ကတင်မလင်ဖေခါဆက်မျက်စိမိတ်ထိုင်မှလွတ်လို့ရတာလားတွိုင်းရင်နိုင်ရင်လည်းလွတ်လို့ရတာလားတွိုင်းရင်နိုင်ရင်လည်းလွတ်လို့ရတာဘာဝိတဘာဝနာဘာဝနာပွားများရမယ်ဆိုတာနေစဉ်တိုင်းနေစဉ်တိုင်းမှာပွားများရမှာတွားနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်စားနေစဉ်တောက်နေစဉ်စွန့်နေစဉ်ယူနေစဉ်ဖွင့်နေစဉ်ရှော်နေစဉ်ချက်နေစဉ်ပြုတ်နေစဉ်ရေချိုးနေစဉ်မျက်နှာပစ်နေစဉ်စိတ်ညစ်နေစဉ်စိတ်ချမ်းသာနေစဉ်နေစဉ်တိုင်းနေစဉ်တိုင်းမှာဂုဏ်တော်လဲပွားမေတ္တာလဲပို့အစဉ်ပြေတယ်လို့ပေါ့နှစ်ခုလုံးစုပြုံပြီးလုပ်ရမယ်လို့မဆိုလို့ကိုယ်စိတ်အထာလေးကိုယ့်ကိုကြည့်ပြီးတော့ဂုဏ်တော်လဲပွားလို့အစဉ်ပြေမယ်ထင်ဂုဏ်တော်လဲပွားလိုက် မေတ္တာလေးပို့ဖို့အစဉ်ပြီးမယ်ထင်ရင်မေတ္တာလေးပွားလိုက်ပေါ့ဆိုတော့ရေချိုးတယ်ဆိုလို့ရှိရင်ကိလေသာအဘူခတ်တဲ့အင်းကြီးတော်မူတော်မြတ်စွာဘုရားဆိုပြီးတော့ရေရဲ့အင်းမမှုလေးနဲ့ကိုချင်းစားပြီးတော့မြတ်စွာဘုရားရဲ့အရဟံဂုဏ်တော်ပွားလို့ရတာပဲပြင်းကြီးချင်းငယ်ဆွတ်တဲ့ချိန်ကျတော့လေကိလေသာအညစ်အကြေးမှန်သမျှကိုဆွန့်ချပြီးတော်မူတော်မြတ်စွာဘုရားလို့ပွားလို့ရတာပဲကိလေသာကျင့်စင်တော်မူတော်မူတွေမှတ်ထားမှာမဟုတ်ဘူးအချိန်နဲ့ချိန်ကားတော့ဆိုညံနဲ့ချက်ပြီးပွားရမှာရည်ချိုးနေရင်မျက်နှာသိနေရင်ရေရဲ့အင်းရတဲ့အထီးတူလေးနမူနာထားပြီးတော့ဤရဲ့ကဲ့သို့တတဝါအားလုံးဤချမ်းကြပါစီအဲ့ဒီကြတော့ချမ်းသာကြပါစီမလုံနဲ့တော့ပေါ့နော်လှုပ်ချင်တဲ့လှုပ်ပေါ့လေဦးစင်းတို့လည်းမျက်နှာသိတဲ့ချိန်ကျတော့ချမ်းသာကြပါစီမလုံတော့ပါဘူးဤရဲ့ကဲ့သို့တတဝါအားလုံးဤချမ်းကြပါစီကိုယ်လည်းဤချမ်းကြပါစီစိတ်လည်းဤချမ်းကြပါစီကိုယ်စိတ်နှစ်ပါးဤချမ်းကြပါစီမေတ္တာပို့တဲ့ဆရာကလည်းစကလုံးတမှုတဲ့ဆိုရင်ကြာရင်ပြင်းသွားတတ်တယ်ဒါကြောင့်အပြောင်းလဲပြန်ဝေဝေဆရာလေးတော့လှုပ်ရပါတယ်မူတည်တော့တခုတော့ကင်ထားရမှာပေါ့ဝိပဿနာဘာဝနာနဲ့နေစဉ်တိုင်းနေစဉ်တိုင်းပွားရမှာပဲသွားနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောက်နေစဉ်ရုပ်သဘောတွေနာမ်သဘောတွေကအမြဲတမ်းရှိနေတာဖောက်ပြန်သဘောတွေသိသဘောတွေကအမြဲတမ်းရှိနေတာထင်ရှားရတခုရှုလိုက်ရမှာပဲစိတ်ဆူနေစဉ်စိတ်ဆူတဲ့သဘောတွေရှုဖို့စိတ်ဆူတယ်စိတ်ဆူတယ်ဝမ်းသာနေစဉ်ဝမ်းသာတဲ့သဘောတွေရှုဖို့ဝမ်းသာတယ်ဝမ်းသာတယ်အရှုနိမဏိတွေကတော့ပြောပြထားပါပဲအဲ့တော့သွားနေစဉ်ရက်နေစဉ်စိတ်ဆိုးနေစဉ်စိတ်ညစ်နေစဉ်စတဲ့နေစဉ်တွေမှာအဲ့ဒီဖြစ်နေတာကိုမရှုချင်ဘူးဆိုလဲနှာသီးဝါးလေးတစ်တိကဝင်ထွက်လေးရှုလို့မရဘူးလားရတာပါပဲအမေရှုရဘာဝနာနည်းတွေကတော့သုံးနေတာကုန်ကုန်မကုန်နိုင်ဘူးပွားဖို့လက်တောင်မလဲစိတ်တောင်မလဲဒါကြောင့်ဘာဝိဒဘာဝနာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်ကလည်းတန်တာပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကလည်းဖျားနေနည်းတဲ့သူပါပဲဒါကြောင့်ဆိုလိုက်ပါခုနတခုတော့မဆိုတော့ဘူးချိန်ငယ်ပြီးတော့ဘာဝနာပွားရင်ဖျားနဲ့နီးမယ်သုံးကောင်ဖျားနဲ့နီးတဲ့ပုံကိုယ်တွေကြောင်းပုံကိုယ်ရဲ့ခွန်ကြီးတွေကိုပြောပြလိုက်လို့ရှိရင်ဖျားနဲ့ဝေးတဲ့ပုံကိုယ်ကိုလည်းဆန့်ကျင်နေပြီလို့မရဘူးလားနိဗ္ဗာန်ကိုဥတည်တဲ့အထင်ကရကုသိုလ်ပါရမီကုသိုလ်မျိုးမရှိတဲ့ပုံကိုယ်ဟာအတန္တပုဂ္ဂိုလ်သူတော်ကောင်းမဟုတ်ဘူးသူယုံမှလို့ပြောမှာတော့အာနာစီယာပါသူယုံမှတော့မပြောလို့ပါသူတော်ကောင်းပုဂ္ဂိုလ်မဟုတ်ဘူးပါဠိလိုပဲပြောတိုင်းချင်းကြီးပါတယ်ဒီအတန္တပုဂ္ဂိုလ်ဖြစ်သွားပြီအတန္တပုဂ္ဂိုလ်ဆိုတော့ဖခင်နဲ့ဝေးတဲ့လူပဲဖခင်ပေါင်းတော့တက်ထိုင်လေဖခင်နဲ့ဝေးနေမှာပဲနော်ဖခင်ဖက်အိတ်လေဖခင်နဲ့ဝေးတာပဲဖခင်နဲ့ဖခင်နောက်ဆုံးပေါ့ကိုတဘိုးရှိလို့ဖခင်ပိုက်ထိုင်ဝင်နေလေဖခင်နဲ့ဝေးတဲ့လူပါပဲကိုယ်တို့ရဲ့ရေတောင်းမြစ်တွေဖြစ်တဲ့အလောဘဇက္ခံအဒေါသဇက္ခံအမောဟဇက္ခံဤအာနေနေမဲ့သောမို့လုံးဝမရှိဘူးဆိုရင်လေဖះနဲ့ဝေးတဲ့လူပဲအနေဝေးတယ်လို့အဝေးနေနေတာပဲပေါ့အနေနေရင်လည်းအနည်းနည်းပုဂ္ဂိုလ်မဟုတ်ပါဘူးတရားဘာဝနာမပွားများဘူးဆိုရင်လေဖះနဲ့အနေနေပြီမဲ့အနည်းနည်းမဟုတ်ဘူးအနေဝေးရင်လေအဝေးနေပုဂ္ဂိုလ်ပါပဲဒီတရားလေးကအနာတမေတ္တရေသမီးဖြစ်တဲ့သုလသုဘဒ္ဓါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာပါသုလသုဘဒ္ဓါဆိုတာကသောတာပန်ဖြစ်ပြီးသားပါပဲအပြုဘွားကလေးကသောတာပန်ဖြစ်ပြီးသားအခုလိုခါဆန့်ထိုင်ပြီးတော့မှနင်းကံအထုတ်ထားလို့ဟာလားလှုပ်အထုတ်ထားလို့တရားရနေလားဆိုတော့မဟုတ်ဘူးအိမ်မတနေ့တန်ငါး2500တဲ့ချက်ရင်ပြုတ်ရင်စီမံရင်ခန့်ခွဲရင်ဒီလိုဝေယဝစ္စလို့ဒီတနေ့လုံးလှုပ်ရင်းနဲ့နေစဉ်တိုင်းနေစဉ်တိုင်းမှာတတိလေးကပ်ပြီးအထုတ်လို့သောတာပန်ဖြစ်နေတာအဲ့ဒါတနေ့ကျတော့ဥက္ကညုကဥက္ကတထေကြီးကလည်းအယောင်ဝင်လို့ဘုသာဝတိရောက်လာတယ်အနာတမိတရီရဲ့အိမ်မတဲတယ်အနာဘိတပိန်တထင်းနဲ့ဥက္ကတထင်းနဲ့ကလည်းငငယ်တုန်းကကြောင်းနေတဲ့တငယ်ချင်းငငယ်ကလေးကသူတို့ကလည်းကတိထားကြတယ်တို့ကြည့်လာလို့သားသမီးတွေရလို့ရှိရင်တယောက်သားနဲ့တယောက်သမီးနဲ့ပေးစားကြရအောင်အဲ့ဒါနဲ့ဥက္ကတထင်းရောက်လာတော့သူလက်သူပါတာကဝေယဝစ္စပြုစုပေးရတာပေါ့လေသူကိုယ်တိုင်ချက်ပြုတ်ပေးတယ်ရေချိုးတာပါညာအကုန်လုံးသူကဝေယဝစ္စတွေဆောင်ရွက်ပေးတယ်တော်တာပန်ဆိုတော့လိမ္မာရှင်ကြီးတာပေါ့သူလက်သူပါတာရဲ့လိမ္မာရှင်ကြီးဘုံနဲ့ချက်ပြုတ်ကောင်းဘုံနဲ့ပြုစုကောင်းဘုံနဲ့မြင်ရတော့ဥပဒတိကြီးကသဘောကျတယ်ငါသားနဲ့ပြင်းစားမှပဲအဲ့ဒါနဲ့နာရဝိတိကြီးကိုပြောတယ်ငငယ်တုန်းကတို့ကတိထားကြတာမှတ်မိရဲ့လားတယောက်သားနဲ့တယောက်သမီးပြင်းစားကြည့်လို့ပြောတယ်မင်းသမီးငါသဘောကျတယ်သူယူမှတော့မဟုတ်ပါဘူးနော်အဲ့သဘောကတော့တော်တော်ကျနေတာမင်းသမီးငါသဘောကျတယ်ဘာလဲငါသားနဲ့ပြင်းစားမယ်အဲ့ဒါနေပေါင်းကငါတရက်တော့စဉ်းစားပြရစီတော့မင်းကလည်းကတိပေးထားပြီးမှတရက်ဘာလို့စဉ်းစားမှလဲမဟုတ်ပါဘူးဘာလဲငါဖခင်နဲ့တိုင်ပင်ရင်လို့ပါတယ်အဲ့ဒါနဲ့မြတ်စွာဘုရားကြီးသွားပြီးတော့အရှင်မြတ်စွာဘုရားတပည့်တော်ရဲ့သမီးသုလသုဘဒ္ဓါကိုဥက္ကတတိကသူ့သားနဲ့ပေးစားဖို့တောင်းနေပါတယ်။အဲ့ဒီဥက္ကတတိကလည်းယန္တုံမှကြီးညိုတဲ့ပုဂ္ဂိုလ်မဟုတ်ပါဘူး။ခုခေတ်လေးပြောတော့ဗုဒ္ဓဘာသာဝင်မဟုတ်ပါဘူး။မိစ္ဆာဒိဋ္ဌိတွေကိုကိုးကွယ်တဲ့ပုဂ္ဂိုလ်ပါ။အဲ့တော့တပည့်တော်သမီးသူ့ကိုပေးစားတယ်မပေးစားတယ်မြတ်စွာဘုရားဆုံးဖြတ်ပြီးတော်မူပါ။မြတ်စွာဘုရားကပေးစားဆိုရင်တပည့်တော်ပေးစားမယ်မပေးစားနဲ့ဆိုရင်မပေးစားဘူးတဲ့။ကဲအိမ်တော်ရဲ့ကိစ္စဘယ်သူနဲ့တိုင်ပင်တာလဲ။ ဒီလိုအိမ်တော်ကြီးကိစ္စဦးစင်းနဲ့မတိုင်မနေဘူးလား။အိုးခုံကြီးတွေအရှိရေးတွေအိမ်တော်ကြီးတွေဘာမှနားမလဲပါဘူးမလုံးနဲ့။နားတယ်လေခုံကြီးဝင်နေတာ။ဟုတ်လားဒါကြောင့်ဦးစင်းတို့တခြားလူတွေတော့မပြောလို့ပါဘူး။ဦးစင်းတို့နဲ့ဒီရင်နေနေအနီးကစေပါဏိသာသနာ့ကြီးလုပ်ငန်းတွေလုပ်နေတဲ့ဦးစင်းတို့ရဲ့တပည့်တကာလေးတွေတပည့်တကာလေးတွေကလည်းလူလူလေးတွေလူလူကြီးတွေများတာဟုတ်နော်။ဦးစင်းတို့ရဲ့စေပါဏိလူလူကြီးတွေကလူလူကြီးတွေပဲပြောမှကြီးတဲ့ကပုံများနေနော်။အဲ့ဒါရှိပါရမီလူကြီးတွေကယုတ်ကလည်းချောပါတယ်စိတ်ကောင်းလည်းရှိပါတယ်ကုသိုလ်တရားနဲ့လည်းမွေ့လျောပါတယ်ကြောင်ညာဝင်တယ်လို့များဖြစ်နေမလားမသိအဲ့ဒါသူတို့ကိုပြောထားတယ်တမီးကြီးသားဘဝကလေးကဦးစင်းစီခေါ်လာခြင်းခေါ်လာလို့ဟုတ်လားတမီးကြီးသားဘဝကလေးကခေါ်မလာပဲနဲ့ကြီးဝေထားတဲ့လူမရှိပါဘူးကြီးသားမရှိပါဘူးနဲ့မရှိပါဘူးမရှိပါဘူးမင်းသားမင်းသမီးတွေညင်းတယ်လို့ပြောညင်းပြီးတော့ကောက်ကန်ကင်ကထယူတော့ခေါ်တသက်လုံးခေါ်မလာခြင်းနဲ့လို့ပြောထားတယ်ခလာတမီးသားဘာကလေးကခေါ်လာမပြဘဲနဲ့ယူပြီးကမှခေါ်လာရင်လည်းပြဖို့စီကွင်းတော့ခေါ်ဖို့မလာနဲ့လို့တသက်လုံးရှင်မြတ်ကဒီတမီးသားဘာခေါ်လာပြတော့ဘာလို့မှတော့လဲရွေးပြီးမှပေါ်လို့ဟုတ်လားယူတယ်မယူတယ်ဆုံးဖြတ်ပြီးမှပေါ်လို့ပြောရတာဟာအဲ့ဒါဆိုတော့ရှင်ဖျားမယူနဲ့ဆိုတပီတော့မယူဘဲနဲ့မှပေါ်တော့ခေါ်မလာတော့ဘူးတဲ့တချို့ကအခုဒီမှာကြည့်ပါဦးနော်အနာရမိတရေကြီးတမီးအိမ်အောင်ချမဲ့ကိစ္စဘာနဲ့တိုင်မဲ့လားအဲ့ဒါနဲ့မြတ်စွာဘုရားကညာတော်ကြီးနဲ့ခုနစလောင်းကြီးဖြန့်ကြည့်လိုက်တော့ဥက္ကဋ္ဌိချွတ်တန်းဝင်မှတည်ခုလိုလိုဆိုတာမိသတိတိဖြစ်နေပြီမယ်ဒေနာသုံးပါးစီးကပ်ပြီးတော့တရားဥပဒေနဲ့ရမယ်ပုဂ္ဂိုလ်ဆိုတာမြင်တော့ပေးစားတာပေးစားလိုက်ကွာတဲ့အဲ့ဒါနဲ့ပဲပေးစားလိုက်ရရောဆိုပါတော့ညောင်နောက်သုံးပါးဆိုတဲ့အတိုင်းဆီလတုပါဒါကဥက္ကဋ္ဌိသားရဲ့အိမ်ကိုလိုက်တော့ရတာပေါ့ဝိဒါခာမင်္ဂလာဆောင်မှာအခမ်းအနားလုပ်တယ်လို့ပါပဲကြီးကြီးရဲ့အခမ်းအနားရင်းနဲ့ပို့လိုက်တာပါပဲအဲ့ဒါဆီလတုပါဒါကဥက္ကဋ္ဌိရဲ့အိမ်ရောက်သွားမင်္ဂလာခန္ဓာတွေကဟိုဥက္ကမြို့မှာကျင်းပတာပေါ့ကျင်းပတော့ဥက္ကဋ္ဌိကမိစ္ဆာတိတိဆိုတော့ဘာကိုးကွယ်နေတာလို့ဆိုတော့အသီလကာလို့ခေါ်တဲ့တက္ကရုံးကြီးကိုးကွယ်တာသီလကဆိုတာအဝတ်အဆရာမရှိတာအဝတ်မဝတ်တဲ့တက္ကရုံးကြီးဝိလစ်စလေဘုံကြီးတွေပေါ့ဟုတ်လားဝိလစ်စလေကျင်းတဲ့ဒီလိုအဝတ်စားမဝတ်ဖက်နဲ့ဝိလစ်စလေဆိုတာကတကယ်ကိုမိမွေတိုင်းဖမွေတိုင်းနော်ဟိုအပေါ်ရုံအင်းကြီးလေးတွေမဝတ်တာအပေါ်လုံကြီးလေးတွေမဝတ်တာမဟုတ်ဘူးလုံးဝကိုမိမွေတိုင်းဖမွေတိုင်း originalအရာကတက္ကရံအသီလကကုကေအခေါ်ဝါကတော့ဂျင်းဘုံကြီးလို့ခေါ်တယ်။ဘာဘုံကြီးတဲ့တဲ့။ဇီနာဆိုတဲ့စကလုံးကလာတာပါပဲ။ဇီနာကနေဇီနာဇီနာကနေဂျင်းဆိုပြီးဖြစ်သွားတာ။ဒါဘုရားလက်ထက်ကမှရှိတာမဟုတ်ခုလည်းရှိတာပဲ။ဦးဇင်းတို့အိန္ဒိယသွားတော့လည်းအဲ့ဂျင်းဘုံကြီးကြောင့်ဝင်လေ့လာခဲ့သေးတယ်။ဂျင်းဘုံကြီးတော့မတွေ့ခဲ့ပါဘူးနော်။ဓာတ်ပုံတွေပဲတွေ့ခဲ့တာပေါ့။ဓာတ်ပုံတွေပဲဖူးခဲ့ရတာပေါ့။ဟာလာသူတို့ဂျင်းဘုံဂျင်းဖရာပုံကလည်းပဲဦးဇင်းတို့မြတ်စွာဘုရားရဲ့ပုံနဲ့တပုံစံနဲ့ထင်ထားတာ။ဒါပေမဲ့ဒီရုပ်ထုတော်မှာတော့လေမမြင်ရဘူးပေါ့နော်အဲ့ဒါနဲ့ဦးဇင်းတို့ဟိုဓမ္မစကြာတရားဟောတဲ့နေရာအနတ္တလက္ခဏာတို့ဟောတဲ့နေရာနဲ့ကပ်ပြီးတော့လေဘယ်သူတို့ဂျင်းဘုံကြီးကြောင့်ကဆောက်ထားတာတခါဗာရာဏသီဂင်္ဂာမြေကံသွားပြီးတော့လေးလာတော့လေပဲဂင်္ဂာမြေကံဂင်္ဂာဒီဗာရာဏသီမှာလည်းဂျင်းဘုံကြီးကြောင့်ကရှိတယ်ဒါပေမဲ့ဦးဇင်းတို့ကိုလိုက်ပို့တဲ့ဘုံကြီးကကြံတဲ့တခါဒကမာတွေအားနာလို့ဆိုပြီးတော့ဦးဇင်းကိုခေါ်မသွားဘူးအဲ့ဒါဗာရာဏသီကပြန်လာမှပြောတယ်ဗာရာဏသီမှာလည်းဂျင်းဘုံကြီးကြောင့်ရှိတယ်ဆိုတော့ဘာလို့မပြောတော့ဘူးအဲ့ဒါဗာရာဏသီညကန်းနဘေးကအယောင်းဆိုင်လေးတွေပေါ့လေနိုင်ငံသားတွေကဒီမှာဓာတ်ပုံတွေဒီစက်ကျူးမှာရောင်းရတယ်လို့ပေါ့ပစ္စည်းတွေဓာတ်ပုံတွေအဲ့ဒါရောင်းရဝယ်ကြတယ်တော့ဦးစင်းကလည်းအဲ့ဒီမှာဦးစင်းကဦးဟိုလိုက်ပို့တဲ့ဦးစင်းကဦးစင်းကိုဦးစင်းနေရတယ်နော်လိုက်ပို့တဲ့ဘုန်းကြီးကဦးစင်းကိုလက်လေးကုတ်ပြီးတော့ဦးစင်းနာတိကဦးစင်းနာတိကဒီဘက်လာတယ်ဒီမှာဓာတ်ပုံရှိတယ်တဲ့ဘာဓာတ်ပုံလဲဆိုပို့စကလေးတွေရောင်းနေတယ်ဘာလဲဆိုတော့ကြည့်တော့ဂျင်းဘုန်းကြီးတွေအခမ်းအနားနဲ့စီတန်းလှည့်နေတဲ့ပုံလူတွေကလည်းပဲအဲ့ဒီဂျင်းဘုန်းကြီးတွေကိုပူဇော်ပတ်သနေကြတာဂျင်းဘုန်းကြီးရဲ့ပစ္စည်းနဲ့ဘူးလေးတုတ်ပြီးသူ့တွေတောင်းနေကြတာပေါ့အဲ့ဒါဓာတ်ပုံလေးနှစ်ပုံဂျင်းဘုန်းကြီးတွေနဲ့ပတ်သက်တဲ့ပုံလေးနှစ်ပုံသွားတွေ့အဲ့ဒါနဲ့ဘာပဲပြုတ်ပြုတ်ပေါ်လေဒါလည်းပဲဘာသာရေးနဲ့ပတ်သက်တဲ့ရှင်းစင်မဲ့ဆိုလို့အဲ့ဒီပို့စကတ်လေးနှစ်ခုအမှတ်တရအနေနဲ့ဝယ်လာမလို့အဲ့ဒါတခါကြီးအရှင်ဝင်ကပြောတယ်အရှင်ဖျားတဲ့အရှင်ဖျားရဲ့အိန္ဒိယပြန်အမှတ်တရလက်ဆောင်ကလည်းငရုတ်ကြွေးတွေဒီပဲတဲ့တရတကယ်ယဉ်ရှင်မင်းကရှင်ဖျားရဲ့အိန္ဒိယပြန်အမှတ်တရလက်ဆောင်ကအမှတ်တရပစ္စည်းကလည်းငရုတ်ကြွေးတွေဒီပဲလို့ပြောတာနဲ့ပို့စကတ်နှစ်ခုအသာလေးချထားခဲ့ရတယ်။ယူမလာလာလဲကောင်းပါတယ်နမောတီငရုတ်ကြွေးတဒန်းကြီးပဲသွားထားမှမသိဘူးနော်။ဟုတ်လားဖျားစာဦးတွေကြားတယ်သရကသမုံကြားတယ်ပဲသွားချင်မှမသိဘူး။ရောက်ပြီးတော့အဲ့ဒီပို့စကတ်ကြည့်ချင်လား။ကြည့်ချင်တော့နောက်တစ်ခါအိန္ဒိယသားမှပဲဝယ်ခဲ့ရမယ်ဦးရှင်ဝင်ပါပြောပြော။အဲ့ဒါအဲ့ဒီငရုတ်ကြွေးဘုံကြီးတွေအဲ့လေးမဟုတ်ပါဘူး။ဟုတ်လားဂျင်းဘုံကြီးတွေကိုဥက္ကဋ္ဌိသားတို့ကဥက္ကဋ္ဌိတို့ကကိုးကွယ်ကြတာဆိုတော့သူတို့မင်္ဂလာဆောင်ခန်းနာမှာမင်္ဂလာဆွမ်းကျူးတဲ့အနေနဲ့ဂျင်းဘုံကြီးတွေပဲပြင်တာပေါ့အကောင်လုံးငရုတ်ချွေတန်လန်းလေးတွေနဲ့လာကြတာပေါ့ခက်လိုက်ဂျင်းဘုံကြီးတန်ခါ900သူတို့လည်းပဲတန်ခါလို့ခေါ်တာအဲ့ဒါဂျင်းဘုံကြီး900အိမ်ပင့်ဆွမ်းကတ်မင်္ဂလာဆွမ်း အဲ့ဒါစံကြည့်ပြီးတရားနာမဆွမ်းကတဲ့ဝိယဥစ္စာတွေလုပ်မယ်တရားတွေဝါရီနာမယ်သူတို့ဒီမိုးကြီးနဲ့ချင်းတရားဟောမှာပေါ့နော်ဒူလဲလိုက်မယ်သံမထနဲ့ဆိုတဲ့စိတ်လေးနဲ့ပညာရှိလို့ဟောမလားမသိအဲ့ဒါသုလသုဘာတာကခန်းထဲမှာပဲနေတယ်ဒီရှင်ဘုန်းကြီးတို့ကငါမကြောက်နိုင်ဘူးအရှက်မရှိတဲ့ကောင်းလို့အရှက်မရှိတဲ့တတ္တဝါတွေအရှက်မရှိတဲ့လူတွေအဲ့တော့သူ့ကိုတင်းဆွဲခေါ်တယ်လားငါတို့ဘုန်းကြီးတွေကိုကတော့လဲဆိုတော့မကတော့နိုင်ဘူးဒီလိုအချက်မရှိတဲ့လူတွေကိုကျမလုံးဝမကတော့နိုင်ဘူးလုံးဝမဖူးတွေ့နိုင်ပါဘူးသူတို့ဟောတဲ့နေရာလည်းမနာကျင်ပါဘူးဆိုတော့ယောက်ျားမတွေကစိတ်ဆိုးတယ်သူ့ကိုကိုယ်တဲ့ဘုန်းကြီးတွေကိုများအချက်မရှိဘူးလေအချက်အကြောင်းမရှိဘူးလေပြောရမလားဆိုပြီးတော့အဲ့ဒါနဲ့ချက်ချင်းအိမ်ဘောကဆင်းဆိုပြီးတော့ယောက်ျားမတွေကနှင်းချတာဒါမဲ့သုလသုဘရာရဲ့အဖေတွေကသုလသုဘရာမှာအပြည့်ရှိမရှိစစ်ဆေးဖို့အပြည့်ရှိရင်လည်းဆုံးမဖို့အပြည့်မရှိရင်လည်းမရှိတဲ့အကြောင်းလိုအပ်တယ်လို့တင်ပြဖို့တထည်ရှိအောင်လည်းထည့်ပေးလိုက်တာအဲ့ဒါနဲ့သူကလည်းကျတော့ဒီရှိအောင်ကိုပြောတော့သူ့မှာအပြည့်မရှိကြအောင်ပြေးသွားတော့ဥက္ကတိကြီးကိုပြန်ပြောကြတာပေါ့သူ့မှာဘာအပြည့်မရှိပါဝိမ္မောကနှင်းချလို့မရပါဘူးဆိုတော့နှင်းလို့လည်းမဖြစ်တော့ဘူးနင်ကတော့ငါတို့ကိုယ်ကတဲ့ဘုန်းကြီးတွေကိုအရှက်မရှိတဲ့ဘုန်းကြီးတွေလေးပါလိမ့်မယ်ပြောတယ်နင်တို့ဘုန်းကြီးတွေကတော့ဘလို့ဘုန်းကြီးတွေလဲဆိုတော့အဲ့ဒီမှာသုလသုဘရာကဘုရားရှင်ရဲ့တပည့်တန်ဃာတွေရဲ့ဂုဏ်ကြီးပြောကြတာပေါ့မြတ်စွာဘုရားတပိတသံဃာယဟန်တော်ရီဟာကိုနှုတ်စိတ်ငြိမ့်သက်ကြပါれငြိမ့်ဤကြပါれကာယကံဝစီကံမနောကံကံသုံးပါးတန်ရှင်းစင်ကြယ်ကြပါれလောကဓာတ်ရှင်းပါးကြောင့်လုံးဝတုန်လှုပ်ခြင်းမရှိကြပါဘူးစသည်အပြင်ဘုရားရှင်သံဃာတော်ရဲ့ဂုဏ်တော်တွေကိုပြောပြပြောပြတော့ဥက္ကတိနဲ့တထေကတော်ယောက်ျားမတွေကဒါဖြင့်နေတော့ဘုန်းကြီးဒီအိမ်ပြင့်နိုင်မလားပြင့်နိုင်ပါれကဲဒါဖြင့်ခုချက်ချင်းပြင့်မနေ့ကကိုကြောင်းအောင်ပြင့်ဥက္ကမျိုးကလည်းမိစ္ဆာဒိဋ္ဌိပါတာပဲမိစ္ဆာဒိဋ္ဌိအချင်းကိုပဲကိုးကွယ်ကြတာဆိုတော့ဘုရားမရှိသံဃာမရှိဘုရားရှိတဲ့သာဝတိနေကယူဇနာပေါင်း120ဝေးတယ်။မယားရှိတဲ့ရင်မိုင်ပေါင်း960ဝေးတယ်။အဲ့ဒါနဲ့သူကတော့သောတာပန်လည်းဖြစ်တယ်။ယုံကြည်မှုအပြည့်အဝနဲ့တခါတည်းဆွမ်းနေချက်တော်တာပဲ။ဘုရားမရှိတဲ့သံဃာ900ကပ်ဖို့ဆွမ်းနေချက်ဟင်းနေချက်ချက်ပြီးတော့တနေ့လုံးချက်ပြီးတော့ညနေ5နာရီညနေ6နာရီပေါ့လေ။အခုလိုချိန်မှာပဲနေဝင်ရည်တရားမြတ်စွာဘုရားဟိုသာဝတိမှာတရားဟောနေတဲ့အချိန်အေးရှိဝန္ဒနာပဲထွက်ပြီးတော့မြက်လေးပန်းရှစ်စုကိုကောင်းလို့လိုက်တယ်။ဘုရားမူရှိတဲ့တန်ဃာတော်900ဘုရားတပည့်တော်ရင်ဆွမ်းစားကြော့တော်မူပါ။ဒီမြက်လေးပန်းရှစ်စုပြီးပြင်လင်ဘုရားတပည့်တော်မရဲ့ဆွမ်းစားပင့်လျှောက်သွားပါပဲ။ဒီမြက်လေးပန်းရှစ်စုကိုကြည့်ပြီးတော့ဘုရားတပည့်တော်မပင့်ဖိတ်ပါတယ်ဆိုတာသိတော်မူကြပါ။မြက်လေးပန်းရှစ်စုကိုကောင်းကင်ပေါ်ကျင်းထွက်လိုက်။စကတ်ဒုံကြီးတွေထက်သားတယ်နော်။အဲ့ဒီပန်းမြက်လေးပန်းရှစ်စုကတခါတည်းဟိုမိုင်မောင်းကိုချက်တဲ့ဝေရတိကိုသွားတာ။သွားပြီးတော့မြတ်စွာဘုရားဟောတာဝတိမျိုးဇေတုံမှာဟောနေတဲ့တရားဟောပလင်အထက်ကနည်းနည်းချက်မှသွားပြီးတော့မျက်လေးမှနည်းနည်းချက်သွားဖြစ်နေတာအဲ့ဒါနဲ့တရားဝဲလေးပြီးတော့နာရမေတ္တိကရှင်ပြမလိုက်ဖြင့်ဘုရားမူရှိတဲ့တန်ခါ900တပည့်တော်ရဲ့စွမ်းစားကြောက်တော်မူပါကိုယ်ထက်ကတော့စွမ်းစားရည်အဝေးကြီးတွေကကျူမပင့်ပါဘူးမနေ့ကမှစွမ်းကမစွမ်းဒီနေ့သွားပင့်တာပါအဲ့ဒါနဲ့တပည့်တော်ရဲ့မနေ့ကစွမ်းစားကြောက်ပါဆိုတော့တခါကြီးငါမနေ့ကတည်းစွမ်းစားတခုလက်ခံထားပြီးနေပြီဟာတပည့်တော်ရဲ့ရှိမှဆွမ်းစားပြင်းတဲ့သူလည်းတယောက်မှမတွေ့ပါဘူးဘသူဆွမ်းစားမှလက်ခံလိုက်တာလေသုလသုဘာဒရဲ့ဆွမ်းစားကိုလက်ခံလိုက်တာဖယားကြီးသုလသုဘာဒကမိုင်ပေါင်း960မှာရှိတာပါဘယ်တော့မှမသာပြင်းလိုက်တာပါလေခုလေးနေမဲ့ပြင်းသွားတာပဲဆိုပြီးတော့မှခုနကညလေးပိုင်းရှစ်ဆုပ်ကိုပြပြီးတော့ဒီညလေးပိုင်းရှစ်ဆုပ်ကသူဆွမ်းစားပြင်းလိုက်တဲ့ညလေးပိုင်းနေပဲသူပြစ်လိုက်တယ်သူပို့လိုက်တဲ့ထိတ်စာတွေပဲဆိုတော့မှအဟောစရာကောင်းလိုက်တာဖယားတော့အဝေးကနေပြီးတော့ဒီကြောင်းလာရတယ်လို့ဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားရှင်ကငါဖះနဲ့ယူဇနာပေါင်းများစွာယူဇနာပေါင်းရာထောင်ချီပြီးတော့ဝေးတဲ့နေရာမှာနေစမ်းပါစေတဲ့။တန်တာပုဂ္ဂိုလ်သူတော်ကောင်းပုဂ္ဂိုလ်ဖြစ်မယ်ဆိုရင်ငါဖះရဲ့အနီးနားမှာနေနေတာနဲ့အတူတူပါပဲ။ငါဖះရဲ့ဇူအောင်လာကပ်ပြီးတော့ငါဖះရဲ့ဇူပေါ်သူ့လက်တင်ပြီးတော့နေနေပေမဲ့တန်တာပုဂ္ဂိုလ်မဟုတ်ဘူးသူတော်ကောင်းပုဂ္ဂိုလ်မဟုတ်ဘူးဆိုရင်တော့ငါဖះနဲ့အနီးဝေးနေတာပါပဲ။ဆိုပြီးတော့မှခုနဒူရီတန်တော်ပကပင်တိဆိုတဲ့ဂါထာလေးဟောလိုက်တာပါနော်။အဲ့ဒီကတည်းကလည်းဟောပြီးရောတရားမင်းကလည်းဝင်ပါလာကြပြီသူကဟုတ်လားဗျသုလသုဘရာပြင်းနေဆက်လည်းပြီးရောဝိတ္တုဏ္ဏသာကိုပြတ်တ900ဖန်ဆင်းခိုင်းတယ်။အဲ့နဲ့ပြတ်တ900ဖန်ဆင်းနောက်တနေ့ဆွမ်းစားကြောင်းမဲ့ချိန်လိုက်ရောဇေတဝန်ကြောင့်ရှိအဲ့ဒီပြတ်တ900ကောင်းငင်ဘုကနေကျိုးနေတယ်။ဘုရားမှုရှိတဲ့တန်ဃာတွေကလည်းကောင်းငင်ကြီးကိုတက်ပြီးတော့အဲ့ဒီပြတ်တ900ဘုကနေစီးပြီးတော့လိုက်ပါသွားကြတယ်။လင်ခရူစာထက်မြန်ပါတယ်။လင်ခရူစာထက်လည်းမကောင်းဘူးလား။လင်ခရူစာကလမ်းမဝဲမောင်းလို့ရတာဟိုကကောင်းရင်မော်ကလည်းမောင်းလာအဲ့ဒါဖះမှုရှိတဲ့တန်ဃာတွေပြတ်တက်ကြီးငါရတဲ့တန်းစီပြီးကြွဘလောက်များကြီးညိုကြကောင်းထားလဲဘလောက်များကျက်တိရှိလိုက်တယ်လဲအဲ့ဒါနဲ့နေဆန်းဖုံးမေးကနေလည်းရောက်ရောဥက္ကံမျိုးမှာအဲ့ဒီပြတ်တက်ကြီးငါရကောင်းရင်မော်ကနေစီတန်းပြီးတော့ရက်ကောင်းရင်မော်ကနေရှင်မြတ်ငါရကလည်းကောင်းရင်ကြီးကနေအောက်ကိုတစ်ဖြည်းဖြည်းချင်းဆင်းသက်ဥက္ကတထည်ကြီးလေးလှုပ်လေးချီးပြီးတော့ကြီးညိုနေတယ်ဒီလိုထူးဆန်းတစ်ခါမှမပြေဘူးဒီလိုတဘိုးတော်ဒီဘာမှတစ်ခါမှမဖူးဘူးတို့ကိုယ်ွယ်တဲ့ငယ်ဦးကျွေးဘုန်းကြီးတွေနဲ့တော့တခြားစီဟုတ်လားသူတို့ကလည်းဒီမောင်ကြီးတပည့်တိနောက်အောင်တော့မခုန်နိုင်ဘူးဟိုကကောင်းကင်ကြီးကနေဇံနဲ့ကြွ အဲ့ဒီမှာလည်းအကြီးညိုလုံးလုံးအားရလုံးလုံးလေးခုနှစ်ရက်တိုင်တိုင်ဆွမ်းကတ်တယ်ငဘောကတည့်ရက်ပဲကတ်ကတ်ဖို့ရည်စူးထားတာခုနှစ်ရက်လုံးကတ်ကတ်ပြီးတော့မြတ်စွာဘုရားကလည်းတထည်ကြီးနဲ့တထည်ကြီးနဲ့လည်းမကောက်ပါလေအားလုံးနဲ့တပည့်ရဖြစ်မဲ့တရားဟောပြီးတယ်ဟောပြီးတော့မှဥက္ကတထည်ကြီးလည်းရတာတော့မှစီးကတ်ဥက္ကမျိုးသူမျိုးသားတွေကုသိုလ်တရားတိုးပွားဖို့အတွက်ဆိုပြီးတော့အရှင်နိရုဒ္ဓကလည်းမြတ်စွာဘုရားကအဲ့ဒီမျိုးမှာထားခဲ့တယ်အရှင်နိရုဒ္ဓကနေ့စဉ်ယုတ်တယ်လူသားတွေကိုတရားဓမ္မတွေဟောကြတော့တမျိုးလုံးယရဏသုံးပါးကိုစီးကတ်တဲ့ပုဂ္ဂိုလ်တွေဖြစ်သွားကြတယ်။တချို့လည်းပဲသောတာပန်သက္ကရာကအနာဂတ်စတဲ့အရိယာပုဂ္ဂိုလ်တွေဖြစ်သွားကြပါတယ်။ဒါတော့တန်တပုဂ္ဂိုလ်ဆိုတာခုနကဘယ်နှချက်ပြောခဲ့လဲ။၃ချက်တန်တပုဂ္ဂိုလ်၃ချက်ပြီးအာတန်တပုဂ္ဂိုလ်လည်း၃ချက်ပြီးရမယ်။ဒါပေမဲ့အာတန်တပုဂ္ဂိုလ်ရဲ့နေရာမှာလည်းပဲအင်္ဂါ၃ချက်ဖွင့်ပြထားသေးပါတယ်။ဒိဋ္ဌဇံမိကဒိဋ္ဌဇံမိကဝိတ္တနာပါရလောကဒိဋ္ဌဓမ္မဂရုကဝိတ္တနာပရလောကပစ္စုပန်ဘဝကိုပဲထည့်ပြီးတော့နောက်ဘဝဆိုတာကိုထည့်မတတ်တဲ့ပုဂ္ဂိုလ်ဟာလေအတန္တာပုဂ္ဂိုလ်ပဲတန္တာပုဂ္ဂိုလ်လည်းသူရဲ့ဆန့်ကျင်တဲ့ယူလို့ရတာပေါ့တချို့ကနောက်ဘဝကိုလည်းမြင်ရမှာမဟုတ်ကိုလည်းသိတာမဟုတ်ရှိတယ်မရှိဘူးမသေးတာဒီဘဝကောင်းရင်ပြီးရောဒီဘဝကြီးဝရင်ပြီးရောဒီဘဝချမ်းသာရင်ပြီးရောဆိုတဲ့စိတ်ဓာတ်မျိုးမွေးကြတယ်ပြီးရင်ပြီးပြီဆိုတဲ့အယူဆမျိုးလက်ကင်ထားတတ်ကြတယ်နောက်ဘဝကိုမှမမြင်ရတာမရှိဘူးတဲ့ကိုမှမရောက်တဲ့ဘယ်လို့မြင်ရမှာလဲနော်နာကနနာဘွားကိုသိနေတဲ့အပင်ကြီးရရင်တော့ကိုဘယ်ဘွားရောက်မလဲသိမှာပေါ့ဘယ်ဘွားကလာလွယ်လဲဆိုတာလေပုပ္ပဉ္စဝတ္တအပင်ကြီးရရင်သိမှာပေါ့အခုယောဂီတို့ကတော့နာဘွားရှိတယ်ဆိုတာယုံရဲ့လားဘာလို့ယုံတာလဲယုံခြင်းလို့ယုံတာပေါ့ဟုတ်လားတရားဓက္ခံအာကောင်းတဲ့ပုဂ္ဂိုလ်ကြတော့လေအထူးတည်းလေအကြောင်းအကျိုးဘာညာမရှင်းတာလည်းပဲတရားအာကောင်းလို့ရှိရင်သူ့လိုလိုကိုယုံတော့တာပဲဘာမှလည်းခက်ခဲတဲ့ကိစ္စမဟုတ်ပါဘူးဒီဘွားမှလူကြီးကြည့်လိုက်ဒီမျက်စိပဲဒီနှာခေါင်းပဲဒီပါးစပ်ပဲဒီမျက်နှာဒီလက်ဒီခြေသဘောတဘာဝချင်းတူပါတဲ့ရကနေလူတွေပြောင်းနေတယောက်ဆွဆွတူတယ်ဆိုတာမရှိဘူးလူတွေမျက်နှာအယုံအဆင်းကကွဲနေကြတယ်ပစ္စည်းရှိတာပစ္စည်းမဲ့တာဂုံရှိတာဂုံမဲ့တာအမျိုးမြတ်တာအမျိုးနှိမ့်တာစသဖြင့်ချင်းလည်းပဲပြောင်းနေတယောက်မတူကြဘူးကွဲကြနေကြတယ်အဲ့ဒီလိုလူတွေပြောင်းနေတယောက်ကျူပေးခြင်းမတူတာကြီးလိုက်ယုံတဲ့ကိုပဲအကြောင်းတွေမတူတာတော့ရှိခဲ့ပြီအကြောင်းတစ်ခုခုတော့ရှိခဲ့ပြီအဲ့ဒီအကြောင်းဟာလေဒီဘဝမှာတော့ဘယ်သူမှမွေးကြတဲ့ကကိုကိုကိုလှအောင်ကိုကိုကိုချမ်းအောင်လေလှုပ်လို့ရတာမဟုတ်တော့အတိတ်ဘဝတစ်ခုခုမှာအကြောင်းတရားတွေတော့ဖန်တီးခဲ့မှာပဲဒီအကြောင်းတရားတွေရဲ့မွေးဖွားရဘဝတစ်ခုဆိုတာရှိကိုရှိခဲ့ရမယ်ပစ္စုပ္ပန်မှာလူတွေပြောင်းတဲ့တရားအကျိုးပေးမတူတာကိုကြည့်ပြီးတော့ယုံဝရှိတယ်ဆိုတာသိနိုင်ပါတယ်ပစ္စုပ္ပန်ဘဝကိုပဲတန်မိုးထားနောက်ဘဝမှာယုံမှုဆိုရင်ကုသိုလ်ကောင်းမှုတွေလည်းမလုပ်ဖြစ်တော့ဘူးလုပ်နေလည်းမထူးပါနဲ့အကုသိုလ်တွေလည်းမရှောင်ဖြစ်တော့ဘူးဒီဘဝခံစားရရင်ပြီးရောအဲ့ဒီလိုနဲ့ကုသိုလ်တရားတွေနဲ့ပါအကုသိုလ်တရားတွေတိုးွားပြီးတော့သိလို့ရှိရင်အပယ်လေးပါးရောက်မှာပါပဲ။အဲ့ဒီလိုပစ္စုပန်ဘဝပဲထည့်တက်ပြီးတော့နောက်ဘဝထည့်မတက်တဲ့ပုဂ္ဂိုလ်ကလည်းအတ္တတပုဂ္ဂိုလ်ဖျားနေဝေးနေတဲ့ပုဂ္ဂိုလ်ပါပဲ။အာမိတဂရုကကာမစည်းစိမ်ကိုပဲအလေးထားပြီးတော့တရားဓမ္မကိုအလေးမထားတဲ့ပုဂ္ဂိုလ်ဟာလည်းဖျားနေဝေးတဲ့ပုဂ္ဂိုလ်ပါပဲ။တစ်ဖက်မြင်ပုဂ္ဂိုလ်ပေါ့မြတ်စွာဘုရားရှင်ကနှစ်ဖက်မြင်ပုဂ္ဂိုလ်တစ်ဖက်မြင်ပုဂ္ဂိုလ်ဇုံလုံးကံပုဂ္ဂိုလ်ဆိုပြီးတော့ဟောထားတယ်။လောကီစည်းဝါလည်းဆရာတက်တယ်လောကုတ္တရာစည်းဝါလည်းဆရာတက်တယ်ဆိုရင်နှစ်ဖက်မြင်ပုဂ္ဂိုလ်လောကီစည်းဝါပဲဆရာတက်ပြီးတော့လောကုတ္တရာစည်းဝါမဆရာတက်ရင်တစ်ဖက်မြင်ပုဂ္ဂိုလ်လောကီစည်းဝါလည်းမဆရာတက်လောကုတ္တရာစည်းဝါလည်းမဆရာတက်ဆိုရင်တော့ဇုံလုံးကံပုဂ္ဂိုလ်တဲ့အဲ့ဒီလိုလောကီစည်းဝါတစ်ခုလောကီစည်းဝါရဲ့မျက်စိတစ်ခုပဲရှိတဲ့ပုဂ္ဂိုလ်လောကီစည်းစိမ်နဲ့ပြည့်စုံအောင်ပဲကြိုးစားတက်တဲ့ပုဂ္ဂိုလ်ဟာလည်းအတ္တန္တပုဂ္ဂိုလ်ပဲဖျားနဲ့ဝေးတဲ့ပုဂ္ဂိုလ်ပါပဲဇီဝိကထာယပပ္ပစီတာယဟန်ပြူတာတန်မြာလွတ်ချင်လို့ပြူတာမဟုတ်ဘဲနဲ့အတံမွေးဝမ်းကြောင်းချောင်းလေချင်လို့အနေချောင်းအစားချောင်းချင်လို့ယဟန်ပြူတဲ့ပုဂ္ဂိုလ်ဟာလေဖရားနဲ့ဝေးတဲ့ပုဂ္ဂိုလ်ပါပဲအစားချောင်းချင်လို့အစားကောင်းတကောင်းစားချင်လို့ယဟန်ပြူတဲ့ပုဂ္ဂိုလ်ကြတော့ပရိယတ်လို့ပฏิပတ်လို့လည်းအာမထုဖြစ်တော်မူပေါ့အဲ့ဒါဆိုရင်ဖရားနဲ့ဝေးတဲ့ပုဂ္ဂိုလ်ပါပဲဒါကယဟန်အနေနဲ့ပြောတာလူအနေနဲ့ဆိုလေတရားဘာဝနာလုပ်ပြီးအာထုတယ်ပပ္ပစီတာဆိုတာကိလေသာတွေကိုမောင်းထုတ်တဲ့ပုဂ္ဂိုလ်ကိလေသာတွေကိုစိတ်ကနေနှင်ထုတ်နေတဲ့ပုဂ္ဂိုလ်ကိုပပ္ပစီတာခေါ်တာပဲယောဂီဆိုတာလည်းပပ္ပစီတာပဲယောဂီကြည်ဝါခြင်းလို့ဆန္ဒခြင်းလို့လူဝင်ဆန္ဒလေးပြည့်ဝခြင်းလို့လုပ်ငန်းဆောင်တာလေးအောင်မြင်ခြင်းလို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအားထုတ်နေတယ်ဆိုရင်သူလည်းအတ္တန္တဖြစ်သွားမှာပဲဖရားနဲ့ဝေးမှာပါပဲ။ဒါကြောင့်အတ္တန္တပုဂ္ဂိုလ်ရဲ့ရည်ချက်နဲ့ဉာဏ်မှန်ထားလိုက်တော့ပိဿုပန်တဘွားတွေပဲမကြည့်ဘူး။တန်မြာတိအဝေးကိုမျှော်ကြည့်တယ်။မျက်မွေးတစ်စုံမကြည့်ဘူးမျက်စိတစ်စုံကြည့်တယ်။နောက်လောကီစည်းစိမ်လောက်ပဲအလေးနဲ့မထားဘူး။တရားဓမ္မကိုလည်းအလေးနဲ့ထားတယ်။နှစ်ဖက်မြင်မျက်စိရှိတယ်။အတ္တမေဝဉာဏ်ချောင်းလေခြင်းလို့ယဟန်ပြူတာမျိုးမဟုတ်ဘူး။လောကီစီဝါယီကြီးပါရွတဲ့တရားလို့အာထုတာမဟုတ်ဘူး။ကုသိုလ်ကောင်းမှုပြူတာမဟုတ်ဘူး။အဲ့ဒါဆိုရင်တန်တပုဂ္ဂိုလ်ဖျားနဲ့နေတယ်။အဲ့ဒါရဲ့ဆန့်ကျင်ဘက်ဆိုရင်တော့အတ္တနာပုဂ္ဂိုလ်ဖျားနဲ့ဝေးပါတယ်။ တရားနာပြီးတော့များအားလုံးဘုရားနဲ့နေဝေးပြီမဲ့အဝေးနေပုဂ္ဂိုလ်မဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေ။ကြိုးစားအားထုတ်နိုင်ကြတဲ့အတိုင်းလေးပဲတတိပဌံဝိပဿနာဉာဏ်ဉာဏ်ဆင့်ဆင့်တက်၊မဉ္ဇဉ်ဘုရားဉာဏ်ဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်တဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဦးဇင်းတို့ရဲ့တရားကိုဤကုန်ချုပ်ပါတော့မယ်။အပ္ပမဒိနာတံပါဒိတာအပ္ပမဒိနာမမိမလဲရောမပေါ့မဆာပြင်းပြထက်သန်မှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာတိပညာဥစ္စာသောသိက္ခာ၃ပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း